Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2016ခုနှစ်အောက်တိုဘာလ1ရက်စနေနေ့မနက်ဖက်အစီအစဉ်တွေကိုစတင်နေပါပြီရှင်လိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ကျမခွာညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်။မင်္ဂလာပါရှင်။ကျမနန္နာချက်မှာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်။ဆီးရီးယားနိုင်ငံလက်ပုံမျိုးကထိခိုက်ဒဏ်ရာရသူတွေကိုချက်ချင်းကယ်ဆယ်နေရရွှေ့ထားဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံ3ယွမ်ငွေကိုဒီနေ့ကစပြီးတော့ကမ္ဘာ့3အယံငွေကြေးအဖြစ်သတ်မှတ်လိုက်ပါပြီ။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာတော့ဒီမိုကရက်ပါတီသမ္မတလောင်းဟီလရီကလင်တန်ကသူ့ပြိုင်ဘက်ရီပက်ဘလီကန်ပါတီသမ္မတလောင်းဒေါ်နယ်ထရန့်ကိုဆက်ပြီးတော့အသာစီးရအောင်မဲဆွယ်စည်းရုံးနေပါတယ်။ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမှတ်ကြားပါမယ်ရှင်
။အခုမှတ်နားဆင်ရမယ့်သတင်းပေးပို့ချက်တွေမှာတော့အာရှပစိဖိတ်ဒေတာရင်းအလေးထားစိုးရိမ်ရတဲ့ကိစ္စတွေအကြောင်းနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရဖို့ရှိပြီးမြန်မာပြည်ဆိုင်ရာသတင်းလွှာတွေမှာတော့မွေးစားသူတွေလက်ထက်မှာအသက်6နှစ်ကလေးကရောက်ပြီးတော့နှိပ်စက်ခံနေရတဲ့အမင်းကလေးတဦးကသူ့ရဲ့ဖြစ်စဉ်ကိုအခုလိုပြောပါတယ်။
ทำไมนี่ว่าแต่มึงอังาทาเลยอังาทาတော့တမညသူတို့မသိအောင်လို့ယူစားမိတော့အဲ့ဒါကိုခိုးစားမလားဆိုပြီးတော့တမဒီလက်ကခိုးစားတယ်ဆိုပြီ
းမတန်တန်ဤကိုရံရဲ့ပြောပြချက်နဲ့အတူအသက်မပြည့်သေးတဲ့အိမ်ကူမိန်းကလေးတွေညှဉ်းပန်းနှိပ်စက်ခံရမှုကိုနားဆင်ရဖို့ရှိပါတယ်ကမ္ဘာ့ကျန်းမာရေးဖွဲ့ရဲ့အစီရင်ခံစာရဲ့တဘာဝပတ်ဝန်းကျင်ညဉ့်ညံ့မှုအဖြစ်ဆုံးစီးရင်နဲ့မှာမြန်မာနိုင်ငံလည်းပါဝင်နေပါတယ်တခါမြန်မာနိုင်ငံဘွားအမေရိကန်နိုင်ငံသားတွေနဲ့ပြည်ဝင်ခွင့်လူမှုရေးဗီဇာလျှောက်ထားရမှာနိုင်ငံရေးလှုပ်ရှားမှုမှာပါဝင်ပတ်သက်ခြင်းမရှိပါဘူးဆိုတော့ဂရိလက်မှတ်ထိုးရတယ်ဆိုတာမမှန်ကန်ဘူးလို့မြန်မာတန်ရုံးကညင်လိုက်ပါတယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့သတင်းတွေကိုမနန္ဒာချမ်းနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာပါမယ်ရှင
်ဆီးရီးယားနိုင်ငံအလက်ပိုမြို့ရှေ့ပိုင်းကယာနဲ့ချီတဲ့ဖျားနာဒဏ်ရာရသူတွေကိုချက်ချင်းကယ်ဆယ်နေရပြောင်းရွှေ့တာတွေလုပ်ပေးဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်လွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းသေဆုံးဒဏ်ရာရခဲ့ကြတဲ့ရပောင်းများစွာသောအရက်သားတွေထဲမှာ၃ပုံ၃ပုံလောက်ကကလေးတွေဖြစ်ကြတယ်လို့ WHO အဖွဲ့ကြီးကခန့်မှန်းထားပါတယ်။တိုင်းတာလို့မရနိုင်လောက်တဲ့အခြေအနေမျိုးရောက်နေတယ်လို့လည်း WHO ရဲ့လူသားချင်းစာနာမှုအရေးပေါ်ကူညီရေးအဖွဲ့ညွှန်ကြားရေးမှူးကဆိုပါတယ်။ဒေသရင်းမှာရှိတဲ့ကျန်းမာရေးတာဝန်ရှိသူတွေရဲ့အဆိုအရဘုံတန်ချောင်းမကြသေးခင်သတင်းပတ်တွေအတွင်းမှာကလေး106ယောက်အပါအဝင်338ယောက်သေဆုံးခဲ့ရပြီး146ယောက်ဟာလည်းဒဏ်ရာရရရှိခဲ့တယ်လို့အဲ့ဒီထဲမှာ3ပုံ2ပုံနီးပါးရှိတဲ့ကလေး261ယောက်ကပါဝင်တယ်လို့ WHO ညွှန်ကြားရေးမှူးကပြောဆိုခဲ့ပါတယ်။သမ္မတဘရက်အိုဘားမားကအလက်ပိုမြို့အရှေ့ပိုင်းမှာရဲသားတွေပေါ်ရုရှားနဲ့ဆီးရီးယားအစိုးရရဲ့လေထောင်တိုက်ခိုက်မှုတွေဟာရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်အဖြစ်ပြင်းပြင်းထန်ထန်ရှုံချသွားခဲ့ပါတယ်။သမ္မတအိုဘားမားကဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲနဲ့လည်းကြာသပတေးနေ့မှာတယ်လီဖုန်းပြောကြားခဲ့ပြီးတော့တိုက်ပွဲတွေရပ်ဆိုင်းမှုနဲ့လူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်မှုရုရှားနဲ့ဆီးရီးယားသမ္မတဘာရှာအယ်အာဆတ်အစိုးရမှအထူးတာဝန်ရှိကြောင်းခေါင်းဆောင်နှစ်ဦးစလုံးကလက်ခံခဲ့ကြတယ်လို့အမေရိကန်သမ္မတအိမ်မြူတော်ကပြောဆိုခဲ့ပါတယ်
ဣသရေးနိုင်ငံမှာပါလက်စတိုင်းနဲ့အတူရှင်တွဲနေထိုင်ရတဲ့ရှင်မွန်ပဲရစ်တန်တိထန်ချထားချက်တွေတည်မြဲခံခံရဟာနောက်တက်လာတဲ့မျိုးဆက်သစ်တွေနဲ့သူတို့ရဲ့မိတ်ဆွေတွေပေါ်မှာမူတည်နေတယ်လို့ဣသရေးခေါင်းဆောင်ရှင်မွန်ပဲရစ်ရဲ့ဇာပနာအခမ်းအနားအောက်မေ့ပွဲမင်းကွန်းမှာအမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်ရှင်မွန်ပဲရစ်ဟာ20ရာစုရဲ့ကြီးမြတ်တဲ့ပုဂ္ဂိုလ်တဦးဖြစ်တယ်လို့သမ္မတအိုဘားမားကချီးကျူးဂုဏ်ပြုလိုက်တယ်လို့သူ့ကိုတခြားကမ္ဘာထိပ်တန်းဆန္ဒမူလာယူဆရာခေါင်းဆောင်ဆောင်တွေဖြစ်တဲ့Nelson Mandela ရောဗြိတိန်ပြည်မှာကြီးအဲလစ်ဘက်တို့လိုပုံကိုယ်တွေနဲ့လည်းခိုင်းနှိုင်းပြောကြားခဲ့ပါတယ်။ဒါပြင်ဣသရေးနဲ့ပါလက်စတိုင်းတို့ကြားပဋိပက္ခဖြည့်ရှင်းမှုမဆုံးမနဲ့စ조사ခဲ့တဲ့အတွက်ဂုဏ်ပြုခဲ့တယ်လို့သူမရှိတဲ့နောက်သူချထားတဲ့တန်လိပ်ထံအချင်းပြန်ပြီးလောက်ကြဖို့လည်းတောင်းဆိုလိုက်ပါတယ်။ဇာပနာအခမ်းအနားမတိုင်ခင်မစတင်ခင်မှာပါလက်စတိုင်းခေါင်းဆောင်မာမုဒ်အဘတ်စ်ကလည်းဣသရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူနဲ့လက်ဆွဲနှုတ်ဆက်ပြီးစကားပြောဆိုခဲ့ပါတယ်။ဣသရေးအတိုင်းဝိုင်းအနေနဲ့ပါလက်စတိုင်းတွေဟာငြိမ်းချမ်းရေးလိုလားတယ်ဆိုတော့အခုလိုဇာပနာအခမ်းအနားတက်ရောက်လာကနေခိုင်ခိုင်မာမာပြသနိုင်မယ်လို့မစ္စတာပါဘတ်စ်ကမျှော်လင့်ထားပြီးရှီမွန်ပဲရစ်လိုငြိမ်းချမ်းရေးကြိုးစားမှုတွေအတွက်ကျေးဇူးတင်ကြောင်းလဲပါလက်စတိုင်းအခြေခံအရာရှိတူကပြောပါတယ်မစ္စတာဘတ်စ်ဟာကွယ်လွန်သူရှီမွန်ပဲရစ်ရဲ့ကွယ်လွန်မှုတွေဝန်ထမ်းချောင်းပြသတဲ့အနေနဲ့လာရောက်တာဖြစ်ပြီးဒါက2010ကစပြီးဂျေရုဆလင်ကိုလာရောက်တဲ့ပထမဆုံးအာရဗ်ခေါင်းဆောင်လည်းဖြစ်ပါတယ်ဂျော်ဒန်ဘင်အဗ်ဒူလာကလည်းအခုလိုမစ္စတာပဲရစ်ကွယ်လွန်သွားတာအတွက်ဝန်ထမ်းချောင်းဣသရေးကိုပြောပါတယ်
အမေရိကန်ပြည်ထောင်စုကဒီမိုကရက်ပါတီသမ္မတလောင်းဟီလရီကလင်တန်ဟာနိုင်ငံအရှေ့တောင်ပိုင်းကဖလော်ရီဒါပြည်နယ်ကိုတောက်ကြနေကသွားရောက်ခဲ့ပြီးစီယုံရေးလှုပ်ရှားမှုနှစ်ခုလုပ်ခဲ့ပါတယ်။ပြိုင်ဘက်ဖြစ်တဲ့ရီပက်ဘလီကန်ပါတီသမ္မတလောင်းဒေါ်နယ်ထရန့်ပေါ်မကြသေးခင်ကပဲအသာစီးရလာခဲ့ပြီးတဲ့နောက်နိုဝင်ဘာသမ္မတရွေးကောက်ပွဲမှာ အရေးပါတဲ့ပြည်နယ်မှာထောက်ခံမှုပိုမိုခိုင်မာလာစေဖို့ကြိုးပမ်းနေတာဖြစ်ပါတယ်။ ရွေးကောက်ပွဲကိုအဆုံးဖြတ်ပေးနိုင်တဲ့အထိရေးကြီးတဲ့ဖလော်ရီဒါပြည်နယ်မှာမကြာသေးခင်ကတော့ထရန့်ကထောက်ခံမှုအသာစီးရထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းနောက်ဆုံးကောက်ခံခဲ့တဲ့မေဆန်ဒီဆွန်လူမှုသဘောထားစစ်တမ်းမှာတော့တနင်္လာနေ့ကသမ္မတလောင်းတွေရဲ့စကားစစ်ထိုးပွဲနောက်ပိုင်းနိုင်ငံခြားရေးဝန်ကြီးဟောင်းကလင်တန်ကအင်ချက်မြေလုပ်ငန်းရှင်တထေကြီးဒေါ်နယ်ထရန့်ထက်လေးမှတ်အ ရဖို့အခက်အခဲကြုံရနိုင်ပါတယ်။ထရန့်ကိုထောက်ခံသူတွေကလည်းဒီမဲဆွယ်ပွဲကိုတက်ရောက်ခဲ့ကြပြီးတော့ကလင်တန်ကိုဖမ်းဆီးရမယ်ထောင်ချရမယ်ဆိုတဲ့ကြွေးကြော်သံတွေကိုအော်ဟစ်ခဲ့ကြပါတယ်ရှင်။
ဥရုယာတီပြောင်းလဲမှုဆိုင်ရာ2015ပဲရစ်သဘောတူညီချက်အတွက် EU ဥရောပသမဂ္ဂသဘာဝဝန်ကျင်ဝန်ကြီးတွေဟာဘရပ်ဆဲလ်အစည်းအဝေးမှာတညီတညွတ်ထဲအတည်ပြုပေးလိုက်ပြီးဖြစ်ပါတယ်။မော်ရိုကိုနိုင်ငံမာရာကတ်မှာနိုဝင်ဘာလတည်းချင်းပါဖို့စီစဉ်ထားတဲ့ယာတီဥရုဆိုင်ရာညှိနှိုင်းဆွေးနွေးပွဲတွေမှာ EU ပါဝင်နိုင်မှုဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးအောင်မှာဖြစ်ပါတယ်။ဒီသဘောတူညီချက်အတွက်ဥရောပပါလီမန်မှာအင်ကာနိကမဲဆွဲဆုံးဖြတ်ဖို့ရှိပါတယ်။ဥရောပနိုင်ငံတွေကခေါင်းဆောင်တွေရှိကအတည်ပြုလှော်ရရအောင်အမြန်ဆုံးလုပ်ပြီးခုလိုဆုံးဖြတ်ကြရမှာပါ။ဥရုယာစီဆိုင်ရာသဘောတူညီချက်တည်ရောက်မှုရှိလာစေဖို့ကမ္ဘာပေါ်ကဖန်လွှင်တန်းွေထုတ်လွှင့်မှုအားလုံးရဲ့55ရာခိုင်နှုန်းစုပေါင်းထုတ်လွှင့်နေတဲ့နိုင်ငံပေါင်း55နိုင်ငံကလက်မှတ်ရေးထိုးအောင်မှာဖြစ်ပါတယ်။သဘောတူညီချက်ရပြီးတစ်လကြာမှဒီသဘောတူညီချက်အတိုင်းလိုက်နာဖို့အတွက်အရေးယူဆောင်ရွက်မှာဖြစ်ပါတယ်။အခုလိုတညီတညွတ်ထဲအတည်ပြုပေးခဲ့တာဟာအဖွဲ့ဝင်နိုင်ငံတွေရဲ့လွှတ်တော်မဲခွဲဆုံးဖြတ်ချက်တွေကို short track တာမျိုးမဟုတ်ပါဘူးလို့တောက်ချာနေအစည်းအဝေး EU ဖွဲ့ရာသီဥရုနဲ့ဆွေးနွေးဆိုင်ရာကော်မရှင်နာမင်းကြီး Miguel Arias Canada ကသတင်းတောက်တွေကိုပြောပါတယ် EU မပါဘဲဒီသဘောတူညီချက်ကိုအားဖြင့်လှုပ်ဆောင်လာတာမျိုးမဖြစ်စေဖို့အားလုံးတညီတညွတ်ထဲဆုံးဖြတ်ချက်ပေးဖို့လိုတယ်လို့မျှနာဖြစ်ပြီးအဖွဲ့ဝင်နိုင်ငံတွေရဲ့လွှတ်တော်တွေအတည်ပြုချက်တွေကိုပြည့်ဝလေးစားမှုရှိတယ်လို့လည်းပြောပါတယ် EU ကတစ်ချိန်တည်းမှာပြဿနာအများပြားနဲ့ရင်ဆိုင်နေရတာမျိုးအရေးပါတဲ့ပြဿနာတွေထိတိရအောင်လှုပ်ဆောင်နိုင်တယ်ဆိုတာကိုအဖွဲ့ဝင်28နိုင်ငံကပြသချင်နေတာပါ
UAE American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ယူဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေစနေနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြေညာနေတာဖြစ်ပါတယ်ရှင်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးရဲ့မှတ်ချက်ပေးပြောဆိုမှုတွေဟာနာဇီခေါင်းဆောင်ဟစ်တလာနဲ့တူလာနေတဲ့အတွက်စိုးရိမ်စရာကောင်းပြီးတော့လူကုန်တိုက်ခါအတွက်အဓိကစံတန်မိုးတွေဖြစ်အမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံတို့အရင်တုန်းကလက်ခံထားခဲ့တာတွေကနေတိတိတသားပြောင်းလဲလာနေတယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။ပြဿနာကိုဆော့ဆော့ဆီဆီအဆုံးသတ်တဲ့ဖြေရှင်းနည်းတစ်ခုဖြစ်မွေးရစေဝါသုံးဆွဲသူတွေနဲ့ရာဇဝတ်မှုကျူးလွန်သူ3သန်းလောက်ကိုတပ်ပစ်ဖို့ဝင်မလေးဘူးလို့ဖိလစ်ပိုင်သမ္မတဒူတာတေးကပြောဆိုခဲ့တာဖြစ်ပါတယ်။စကလုံးတွေဟာအထူးသဖြင့်နိုင်ငံခေါင်းဆောင်တွေပြောတဲ့အခမျိုးမှာအဓိပ္ပာယ်ရှိတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနလက်ထောက်ပြောခွင့်ရပုဂ္ဂိုလ်မာ့ခ်တိုနာကပြောဆိုခဲ့သလိုဖိလစ်ပိုင်နိုင်ငံမှာဥပဒေမဲ့တပ်ဖြတ်မှုတွေကျူးလွန်နေတဲ့သတင်းတွေပေါ်အမေရိကန်ပြည်ထောင်စုအနေနဲ့နက်နက်ရှိုင်းရှိုင်းစိုးရိမ်မိကြောင်းတောက်ကြနေကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်နဲ့အမေရိကန်ရဲ့မိတ်ဖက်ဆက်ဆံရေးဟာကာလကြာရှည်တည်ရှိနေကြတာဖြစ်တယ်လို့လူခွင့်ရေးနဲ့လူကုန်တိုက်ခါပေါ်ယုံကြည်တန်ဖိုးထားမှုတွေလို့နှစ်နိုင်ငံစလုံးကလက်ခံထားတဲ့စံတန်ဖိုးတွေအပေါ်အခြေခံထားတယ်လို့လည်းမာ့ခ်တိုနာကပြောဆိုသွားခဲ့ပါတယ်။
မြောက်ကိုရီးယားနိုင်ငံကဒုံးကျည်တွေပြစ်လွတ်ဖို့ရေငုပ်သင်္ဘောတစ်ခုတိဆောက်နေပြီဖြစ်နိုင်တယ်လို့မြောက်ကိုရီးယားရဲ့လက်နက်ထုတ်လုပ်မှုဆိုင်ရာစောင့်ကြည့်နေတဲ့ American ပြည်ထောင်စုခြေစိုက် 38 North အဖွဲ့ကပြောပါတယ်။ကောင်းကင်ကျွတ်ကဓာတ်ပုံတွေကိုသူတို့အဖွဲ့က website မှာတင်ပြခဲ့တာဖြစ်ပြီးအဲ့ဒီပုံတွေမှာရေချောင်းဆိုင်ရာဆောက်လုပ်ရေးအစီအစဉ်တစ်ခုလှုပ်ဆောင်နေတာကိုပြသထားပါတယ်။ဒါပေမဲ့ဒီအစီအစဉ်ကရေငုပ်သင်္ဘောတစ်စင်းလို့တော့အတိမပြုတ်နိုင်ပါဘူး။တကယ်လို့သူတို့ရဲ့ကောင်းကင်ကျွတ်ဓာတ်ပုံတွေကရေငုပ်သင်္ဘောတစ်စင်းဖြစ်နေတယ်ဆိုတာအတိပြုတ်နိုင်ရင်ဒါဟာမြောက်ကိုရီးယားကအရင် nuclear ထိပ်ဖူးတဲ့ဒုံးကျည်ပြစ်လွတ်ခဲ့တဲ့သင်္ဘောထက်ပိုပြီးကြီးနေတာပါ။မြောက်ကိုရီးယားကပြီးခဲ့တဲ့လတဲ့ရေငုပ်သင်္ဘောပေါ်ကနေပက်ထင်းတဲ့ဒုံးကျည်ဆန်းသက်ပြစ်လွတ်ခဲ့ပြီးတဲ့နောက်မှာမြောက်ကိုရီးယားရဲ့ရေချောင်းအစီအစဉ်နဲ့ပတ်သက်ပြီးကမ္ဘာတဝန်းစိုးရိမ်မှုတွေပိုတိုးလာနေပါတယ်။ဒီဒုံးကျည်ကိုဩဂုတ်လထဲမှာစင်ဖိုကန်ရန်မြို့ကလေးနာကပြစ်လွတ်ခဲ့တာဖြစ်ပြီးဂျပန်လေချောင်းကာဝေးပိုင်နဲ့ဆုံတဲ့ရှိတဲ့ပင်လယ်ပြင်နဲ့ကြာမသွားခင်မိုင်300ကျော်အကွက်ဝေးထိရောက်လာခဲ့တာပါ
တရုတ်နိုင်ငံကတစ်ခတ်အပ်လိုက်တဲ့တိဘက်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့ကွန်မြူနစ်ပါတီတွင်ရမူဝူယင်ဂျီကတိဘက်ဒေသမှာဖုန်းတော်ကြီးဒလိုင်းလားမရဲ့ဩဇာလွှမ်းမိုးမှုကိုတံပြန်နိုင်ဖို့ဟာတရုတ်အစိုးရရဲ့ဒေသရင်းမှာဦးစားပေးဆောင်ရွက်သွားမယ့်ကိစ္စတစ်ခုဖြစ်တယ်လို့တောက်ကြနေကပြောဆိုလိုက်ပါတယ် ဒလိုင်းလာမားတို့အုပ်စုကိုရင်ဆိုင်ရမှာပုံမိုလေးလေးနက်နက်စူးစမ်းသွားမှာဖြစ်ပြီးပထမတဆင့်အနေနဲ့တိုင်းရင်းသားရေးရာကိစ္စတွေဆောင်ရွက်ရေးကိုထိတ်တန့်ဦးစားပေးအဖြစ်နဲ့တိုင်းရင်းသားသွေးစည်းညီညွတ်ရေးကိုမြင့်တင်ဖို့ရေရှည်စီမံကိန်းချဆောင်ရွက်ရမှာဖြစ်တယ်လို့လည်းသူက Writers သတင်းဌာနကိုပြောဆိုခဲ့ပါတယ်
တရုတ်နိုင်ငံသုံးရွှေငွေကိုအောက်တိုဘာလ1ရက်နေ့စည်နေနေ့ကစပြီးကမ္ဘာသုံးအရန်ငွေကြေးဖြစ်နေစတင်တက်မှတ်လိုက်ပြီဖြစ်ပါတယ်။ American Dollar, Euro ငွေ, Japan Yen ငွေနဲ့ Britain က Pound Sterling တို့နဲ့အတူနိုင်ငံတကာအရန်ငွေကြေးစနစ်ထဲတည်ဝင်ထည့်သွင်းတက်မှတ်လိုက်တာပါ။ IMF နိုင်ငံတကာငွေကြေးရန်ငွေဖွဲ့ကတုံ့နေတဲ့ငွေကြေးဈေးကွက်ထဲမှာ RMB လို့သိကြတဲ့ရွှေငွေကိုပါ IMF ကစီးပွားရေးပြဿနာတွေကိုကူညီကင်တွဲဖြည့်ရှင်းရမှာအရန်ငွေဖြစ်နေတက်မှတ်တဲ့ငွေကြေးတဲ့ထည့်သွင်းမှာဖြစ်ပါတယ်။ကမ္ဘာစီးပွားရေးနယ်ပယ်မှာကြီးထွားတိုးတက်မှုရှိလာနေတဲ့တရုတ်နိုင်ငံက SDR လို့ခေါ်တဲ့ IMF ကဖန်တီးထားတဲ့နိုင်ငံတကာအရန်ငွေကြေးသုံးစွဲမှုမှာသူ့နိုင်ငံသုံးငွေကိုထည့်သွင်းနိုင်မှုစူးစမ်းနေတာဖြစ်ပြီးဒီလိုထည့်သွင်းမှုဆုံးဖြတ်ချောင်းကြေညာခဲ့တာကလည်းတစ်နှစ်လောက်ရှိနေပြီဖြစ်ပါတယ
်စနေနေ့နေ့ဖက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမန္တတာချမ်းနဲ့ဒေါက်ကင်မျိုးသက်တို့ကြေညာပေးခဲ့တာပါအခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပါမယ်ရှင်အရှပစိဖိတ်ဒေသနိုင်ငံတွေကြားတင်းမာမှုတွေတိုးလာနေတဲ့အချိန်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးကာတာဟာအာဆီယံနိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေကိုတွေ့ဆုံဖို့ဟာဝိုင်ကျွန်းကိုရောက်နေပါတယ်။အရှပစိဖိတ်ဒေသအတွင်းအလေးထားစိုးရိမ်နေရတဲ့ကိစ္စတွေအကြောင်းကာလာဘော့ရဲ့သတင်းလွှာကိုကိုသိန်းထိုင်ဦးကတင်ပြပေးထားပါတယ်ရှင်
။ဟာဝိုင်ကျွန်းမှာတွေ့ဆုံတဲ့အာဆီယံကာကွယ်ရေးဝန်ကြီးတွေဆွေးနွေးမဲ့အကြောင်းအရာတွေထဲမှာအစီအစဉ်မျိုးစုံပါဝင်ပါတယ်။တောင်တုပ်ပင်လယ်တွင်းရေပိုင်နဲ့တော်တော်များများကိုတရုတ်ကဒူဘိုင်နဲ့လို့အခိုင်အမာပြောဆိုနေတာတွေဟာတရားမဝင်ဘူးဆိုပြီးနိုင်ငံတကာခုံတမာရီအဖွဲ့ကဒီနေ့စောစောပိုင်းဆုံးဖြတ်ခဲ့ပြီးမြဲလဲတရုတ်နိုင်ငံကလက်မခံပဲဆက်ပြောနေစေဖြစ်ပါတယ်ဒီနိုင်ငံတကာရေပိုင်နဲ့ထက်မှာပဲနှစ်စဉ်ဒေါ်လာသန်းပေါင်း5ထရီလီယံဘိုးကုန်သွယ်ဖြတ်တန်းနေကြတာပါနိုင်ငံတကာခုံတမာရီအဖွဲ့ရဲ့ဆုံးဖြတ်ချက်ကိုတရုတ်နိုင်ငံလိုက်နာသည်ဖြစ်စေမလိုက်နာသည်ဖြစ်စေအမေရိကန်ပြည်ထောင်စုကတော့ဒီရေပိုင်နဲ့လုံခြုံရေးကိုဆက်ပြီးတော့ဆောင်ရွက်သွားမယ်ဆိုပြီးအမေရိကန်ကာကွယ်ရေးဝန်ကြီးAsh Carter ကပြောဆိုထားတာပါ
And we will as we have demonstrated
ကျွန်တော်လုတ်ပြခဲ့တဲ့အတိုင်းဆက်ပြီးတော့လုတ်ပြသွားမှာပါဒီကြောင့်ပြတ်တမ်းမှုတင်းမောတွေသွားလာခွေနဲ့နိုင်ငံတော်ဥပဒေအရခွင့်ပြုသမျှခွင့်ပြုတဲ့အတိုင်းလုတ်သွားမှာပ
ါဒေသတွင်းမှာနောက်ထပ်ကြီးထွားလာနေတဲ့ပြဿနာတစ်ခုကတော့မြောက်ကိုရီးယားကတိုက်ချင်းပြေပယ်ရင်သုံးဒုံးကြီးပြစ်နိုင်အောင်ဆက်ပြီးတော့စူးစမ်းနေတဲ့ပြဿနာဖြစ်ပါတယ်ဝါရှင်တန်ခြေစိုက် CSIS မှာဗျူအနဲ့နိုင်ငံတကာလေးလာရေးအဖွဲ့က Crack Creek Bowling ကအခုလိုပြောပါတယ
် Some of theseICBMs have flown over not just Japan.
The ICBM တိုက်ချင်းပြပဲထင်းသုံးဒုံးကြီးတွေဟာဂျပန်တစ်ခုတည်းကိုပြစ်နိုင်တာမဟုတ်ပါဘူး။ဖိလစ်ပိုင်ကလည်းတစ်ချိန်မဟုတ်တစ်ချိန်ဆိုသလိုသတိထားနေရမှာပါ။ဒေတာတစ်ခုလုံးမတီးမငြိမ်ဖြစ်အောင်ချိန်ချောက်ပြီးမလိုလားအပ်တဲ့အကျိုးဆက်တွေကြုံလာရနိုင်ပါတယ်။အနီးနားကတောင်ကိုရီးယားတစ်ခုတည်းနဲ့မဟုတ်ပါဘူ
း။ရေရှည်နှစ်ပေါင်းများစွာပဋိပက္ခဖြစ်လာခဲ့တဲ့တောင်တုပ်ပင်လယ်အရေးနဲ့မြောက်ကိုရီးယားပြဿနာတွေမဟုတ်ပါဘူး။နောက်ထပ်ချင်းချောင်းမှုတစ်ခုကလည်းကမ္ဘာလမ်းကူးလက်ဖြစ်တဲ့အခြေတော်အားရှာမှာပေါ်လာနေတယ်လို့ Gregory Bowling ကဆိုပါတယ
် Non-traditional security threats and terrorism
ပုံမှန်ဖြစ်လေဖြစ်တာမရှိတဲ့လုံခြုံရေးဆိုင်ရာချင်းချောင်းမှုနဲ့အကြမ်းဖက်ဝါဒခေါင်းထောင်လာတာတွေကလည်းအခြေတော်အားရှာမှာအထူးအရေးကြီးတဲ့ကိစ္စတွေဖြစ်လာနေပါတယ
်အစွန်းရောက်ဝါဒကိုလက်ခံအောင်သူသွင်းခံရတဲ့အခြေတော်အားရှာဒေသကလူရာကနန်းဟာအီရန်နဲ့ဆီးရီးယားကနေပြန်လာနေကြတယ်လို့ကာကွယ်ရေးဆိုင်ရာကြီးတန်းရာရှိတွေကပြောပါတယ်နောက်ထပ်လည်းຢာနဲ့ချီပြီးတော့ဒေတာရင်းကိုပြန်ရောက်လာဖို့ရှိနေတယ်လို့ပြောဆိုကြောင်းပါခင်ဗျာ
အကြောင်းမျိုးမျိုးနဲ့ပြည်ပကိုရောက်ရှိနေကြတဲ့မြန်မာအများစုအနေနဲ့မြန်မာပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာကြွကျင်ရာကဏ္ဍအသီးသီးကနေတတ်တအားပါဝင်အားဖြည့်ပေးကျင်ကြတဲ့ဆန္ဒရှိကြမှာပါအခုမြန်မာပြည်ကိုပြန်ပြီးဗန်လုပ်ငန်းပညာရေးလက်သမားရေးနဲ့ဤပညာစတဲ့နယ်ပယ်တွေမှာထဲထဲဝင်ဝင်ဆောင်ရွက်နေကြတဲ့ပြည်တော်ပြန်တွေကလုပ်ငန်းဝင်တွေမှာအဆင်ပြေကြပါရဲ့လားပြည်ပရောက်ကျွမ်းကျင်ပညာရှင်တွေကိုမြန်မာပြည်ကိုပြန်လာဖို့တင့်မတင့်အကြံပေးလိုပါသလားဒါရီနဲ့ပတ်သက်ပြီးတော့ဒီတစ်ပတ်စနေနေ့ညတရက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်တော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့တယ်လီဖုန်းနံပါတ် 1-232-382-555 ကိုဆက်သွယ်ပြီးကြိုတင်အကြောင်းကြားထားနိုင်ကြပါတယ်
ဒီနေ့စနေနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်လှည့်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။မ
မြန်မာနိုင်ငံဘွားအမေရိကန်နိုင်ငံသားတွေအနေနဲ့ပြည်ဝင်ခွင့်လူမှုရေးဗီဇာလျှောက်ထားရမှာနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ပတ်သက်ခြင်းမရှိပါဘူးလို့ဝန်ခံကတိထိုးရတဲ့ဆိုတဲ့အချက်ဟာမမှန်ကန်တဲ့အကြောင်းမြန်မာတန်ယုံကညှင်းဆန်းလိုက်ပါတယ်။အရင်အစိုးရလက်ထက်ကလူမှုရေးဗီဇာမှာရှိတဲ့ကန့်သတ်ချက်တချို့ကို NLD အစိုးရတက်လာပြီးချိန်ကလေးကပြင်ဆင်ပြောင်းလဲခဲ့ပြီးသားဖြစ်တယ်လို့ VOA ကိုရှင်းပြခဲ့ပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကအကြောင်းဆုံးပြောပြမှာပါရှင်။
ဒီကိစ္စနဲ့ပတ်သက်လို့ဝါရှင်တန် DC ကမြန်မာတန်ယုံကောင်စစ်ဆိုင်ရာတာဝန်ခံအရာရှိဦးစွေဆက်က VOA ကိုအခုလိုပြောပါတယ
်။အခုလူတွေပြောနေကြဗီဇာလျှောက်ထားတဲ့နေရာမှာဒီနိုင်ငံရေးမလုပ်ပါဘူးဆိုတော့ခံဝင်ချက်ထိုးခိုင်းနေဆိုပြီးတော့အပြင်မှာသတင်းတွေလည်းတချို့တွေထွက်နေတာပေါ့နော်ကြားသိရပါတယ်။တချို့ကလည်း internet website မှာဟိုးရင်ပုံစံအဟောင်းတွေကိုကြည့်ပြီးတော့ပြောနေကြတယ်။နောက်တချို့ကလည်းဒီရက်ပိုင်းမှာပုံစံပြောင်းသွားတယ်လို့ပြောနေကြတာလည်းအများကြီးရှိပါတယ်။အဲ့တော့အဲ့ဒါလေးနဲ့ပတ်သက်ပြီးတော့ကျွန်တော်ရှင်းပြချင်ပါတယ်။ကျွန်တော်ဒီမြန်မာနိုင်ငံသားဟောင်းမီပေါ့အဲမြန်မာနိုင်ငံပြည်ဝင်ဒီလူမှုရေးဗီဇာလျှောက်ထားတဲ့အခါမှာနိုင်ငံရေးမလုပ်ပါဘူးဆိုတော့ခံဝင်ချက်တောင်းတယ်ဆိုတာလုံးဝမဟုတ်ပါဘူးဟိုးအရင်ပုံစံအဟောင်းတွေတုန်းကတော့အဲလိုဆာဗိုင်မျိုးတွေပါဝင်ပေမဲ့ကျွန်တော်လက်ရှိအခုဆိုရစတင်တာဝန်ယူတဲ့အချိန်အားစပြီးတော့ပုံစံတွေကကျွန်တော်တို့ပြောင်းထားခဲ့ပြီဖြစ်ပါတယ်အခုမှပြောင်းတာမဟုတ်ပါဘူးခင်ဗျပြီးတော့လက်ရှိပုံစံတွေကအခုကျွန်တော်မြန်မာတန်ယုံရဲ့ website ဆာမျက်နှာဖြစ်တဲ့ဒီ www.mewashingtondc.com/visa_en.php မှာကြည့်လို့ရပါတယ်အမှဆိုရင်ကျွန်တော်တို့ visa 12မျိုးကျွန်တော်တို့ဖော်ပြထားပါတယ်အဲ့ထက်ကနေမှ social visa ကိုသွားပါမှာဟိုအရင်တချို့ search engine တွေမှာတော့အရင်ပုံစံအဟောင်းကို link ဖြစ်နေတာတွေကျွန်တော်လည်းတွေ့ပါတယ်အဲ့ဒါကြောင့်လည်းတချို့တွေလှမ်းပြီးရောဘယ်ဟာလဲဆိုတာကိုမေးတဲ့ဟာမျိုးတွေလည်းကျွန်တော်တို့ကြုံရပါတယ်ကျွန်တော်လည်းအဲ့တက်ဆိုင်ရာ webmaster တွေလည်းကျွန်တော်တို့ပြောထားပါတယ်အရင်ဟောင်းတွေကိုပြန်ပြီးတော့ဖြုတ်ပြီးဖို့နေအခုတချို့ဟာတွေလည်းကျွန်တော်တို့ပြန်ဟိုလက်လန်းမီတလောက်အကုန်လုံးပြန်ဖြုတ်ထားပြီးပါပြီကျွန်တော်ရဲ့ official site မှာတော့ဒီနိုင်ငံရေးမလုပ်ပါဘူးဆိုတော့တောင်းထားတဲ့ဟာမရှိပါဘူးအဲတခုရှိရအရင်ဟိုဗီဇာပုံစံအင်္ဂလိပ်ဗီဇာပုံစံမှာတော့ကျွန်တော်ဒီမြန်မာနိုင်ငံရဲ့ဒီဇယ်ဥပဒေတွေကိုလိုက်နာရမယ်ဒီဇယ်ဥပဒေတွေကိုစီမံစည်းကမ်းတွေကိုဖောက်ဖျက်ခဲ့ရင်တော့ဥပဒေရရေးကျခြင်းခံရမယ်လို့ပြီးတော့မြန်မာနိုင်ငံကိုဆန့်ကျင်တဲ့မိသားစုများမလုပ်ပါဘူးလို့အဲ့ဒါဒီအခြေခံစီမံစည်းကမ်းချက်များကတော့အဲ့ဒါကတော့တသက်ဗီဇာမှာပါပါတယ်ခင်ဗျဒါဗီဇာဟိုအင်္ဂလိပ်လိုရေးတဲ့ form မှာပါအပြင်မှာပြောနေကြသလိုနိုင်ငံရေးမလုပ်ပါဘူးဆိုတော့ခံဝင်ထိုးရမယ်ဆိုတာရောလုံးဝမဟုတ်ပါဘူးကျွန်တော်လုံးဝတောင်းခံခြင်းမရှိပါဘူ
းဒါအပြင်ဒီပြောင်းလဲပြင်ဆင်ချက်ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ပြည်ထောင်စုခီးစဉ်မတိုင်ခင်လွန်ခဲ့တဲ့လတွေကတည်းကဆောင်ရွက်ခဲ့တာဖြစ်တယ်လို့လည်းဦးစွေဆက်ကပြောပါတယ
်အဲဒီရင်ကာလတွေကဗီဇာလျှောက်ထားကြပူသွားတာအများကြီးပါပဲခင်ဗျာကျွန်တော်တို့ထုတ်ပေးခဲ့တာလေကာယကံရှင်တွေဆိုရင်လည်းသိကြပါတယ်ဒီမှာပါတဲ့ဟာမှာအဲဒီနိုင်ငံရေးမလုပ်ရပါဘူးဆိုတော့ခံဝင်ကျွန်တော်တို့လုံးဝဒီဆိုရတက်ခရေကမရှိတော့ပါဘူ
းအမေရိကန်အနောက်ချမ်း Los Angeles မြို့မှာပြီးခဲ့တဲ့နှစ်မေလကစတင်ဖွင့်လှစ်ခဲ့တဲ့မြန်မာကောင်စစ်ဝင်ရုံမှာတော့ဒီလိုခံဝင်ချက်မျိုးအရင်ကတည်းကထည့်သွင်းမထားခဲ့ဘူးလို့တန်ယုံအရာရှိတဦးက VOE ကိုပြောပါတယ်
အဲကျွန်တော်ရှိတာတော့စကြတဲ့ဒီမှာဒါမနစ်ကအကျုံးဖွင့်ကြတဲ့ကတော့ကျွန်တော်အဲ visa form ကတော့ application form ကတော့အတူတူပဲအတိတ်မကွာဘူးအချက်လက်တွေရတော့ဗောနော်ရုံဒီ Washington ရုံနဲ့ကျွန်တော်တို့ LA ရုံနဲ့အဓိကဗောနော်ကဲအဲဂရိခံဝင်ကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ဟိုစကျွန်တော်တို့ website မှာရှိပါတယ်ကျွန်တော် website ဒီစကတဲ့လက်ထက်မှာကျွန်တော်အခု website မှာတော့ကျွန်တော်ဒီတိုင်းအခုတင်ထားတဲ့ form အတိုင်းပဲကျွန်တော်တင်ထားပါတယ်ခင်ဗျာ
Los Angeles အခြေဆိုင်မန္တလေးကစက်သတင်းစာကမနီလာစင်ကလည်းမြန်မာပြည်ကိုပြန်တဲ့အချိန်လူမှုရေးဗီဇာလျှောက်တဲ့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါဗျ။
ခံဝင်ချက်ကကျမတို့အရင်ကတည်းကလည်းတခါမှမထိုးခဲ့ရဘူးရှင့်။တော်စုတက်လာပြီးတဲ့နောက်ပိုင်းလည်းမထိုးခဲ့ရပါဘူး။ Social Visa နဲ့ကဗမာပြည်ကို28ရက်ပဲနေထိုင်ခွင့်ရှိတယ်။အဲ့တော့ဗမာပြည်မှာထပ်ပြီးတော့တက်တန်းပြန်တိုးရတယ်။တက်တန်းပြန်တိုးတဲ့အချိန်မှာတကယ်တမ်းပြောရရင်အင်မတန်မှခက်ခဲတယ်ရှင့်။အဲ့ဒီတော့
အရင်သမရဦးသိန်းစိန်အစိုးရလက်ထက်အမေရိကန်နိုင်ငံသားဖြစ်ခံယူထားတဲ့မြန်မာလူမျိုးတွေလူမှုရေးအလဲအပတ်ဗီဇာလျှောက်တဲ့အခါမှာနိုင်ငံရေးစီးပွားရေးလုပ်ငန်းတွေမှာပါဝင်ပတ်သက်မှုမရှိပါဘူးဆိုတော့တက်ဆိုင်ရာမြန်မာတန်ယုံတွေကတန်အမတ်ကြီးတွေစီလိမ့်မှုပြီးခံဝင်ချက်လက်မှတ်ရေးထိုးရတဲ့လျှောက်လွှာရှိခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ပြင်းထန်တဲ့ဝေဖန်ချက်အမျိုးမျိုးထွက်ခဲ့တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့မကြသေးခင်ကအမေရိကန်ပြည်ထောင်စုခီးစဉ်မှာလဲဒီလိုခံဝင်ချက်မျိုးမရှိတဲ့တော့ကြောင်းမြန်မာမိသားစုတွေနဲ့နယူးယောက်ကမြန်မာကောင်စစ်ဝင်ရုံးမှာကျင်းပတဲ့တွေ့ဆုံပွဲမှာပြောသွားပါရရှင်။
မင်းဂျင်နိုင်စုံစမ်းတင်ပြခဲ့တာပါရှင်။အခုမြန်မာနိုင်ငံရဲ့လေထုညစ်ညမ်းမှုအခြေအနေဘလောက်တောင်ဆိုးနေသလဲဆိုတာကြည့်ကြရအောင်ပါ။WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလေထုညစ်ညမ်းမှုဟာကျန်းမာရေးကိုအထူးခိုက်ဆုံးပတ်ဝန်းကျင်ပျက်စီးမှုဖြစ်တဲ့အကြောင်းထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာလေထုညစ်ညမ်းမှုအဆိုးဆုံးနိုင်ငံစီးရင်တဲ့မြန်မာနိုင်ငံလဲပါဝင်နေပါတယ်။ လေရုညံ့ညံ့မှုကြောင့်နှစ်စဉ်သေဆုံးသူဦးရေဟာလည်းတောင်းနဲ့ချီပြီးတော့ရှိနေတဲ့အကြောင်းဖော်ပြထားပါတယ်။အဲ့ဒီအစီရင်ခံစာဘလောက်ထိခိုင်မာစိတ်ချရသလဲဆိုတာကိုမြန်မာနိုင်ငံမှာပတ်ဝန်းကျင်ထိန်းသိမ်းရေးအဓိကဆောင်ရွက်နေတဲ့ EcoDepth အဖွဲ့တည်ထောင်သူကိုဝင်းမျိုးသူကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ပြောပါရရှင်။
ခိုင်မာတယ်လို့ကျွန်တော်တို့ကတော့ပြောကျင်တယ်လေ။ဘာလို့လဲဆိုတော့ဒီတွေ့ရှိချက်ကလည်းဒီတွင်းမှာလည်းဒါတက်ဆိုင်ရာကျန်းမာရေးဝန်ကြီးဌာနလည်းတွေ့ပြီးသားပတ်ဝန်းကျင်နဲ့ဆိုင်တဲ့ဖွဲ့စည်းတွေကလည်းတည်ပြီးသားတော့ဖြစ်ပါတယ်။သို့တော်လည်းပဲအဲဒီချက်ကိုကားမလို့ဟောစာနဲ့ပေါ့လေ။ဒါနိုင်ငံတော်ရဲ့မူဝါဒတစ်ခုအနေနဲ့လေးထားပြီးတော့ပြည်သူ့ကျန်းမာရေးမူဝါဒတစ်ခုအနေနဲ့ဟိုအရေးကြီးတဲ့ကိစ္စရက်တစ်ခုအနေနဲ့ထည့်သွင်းမစစ်စားတာလေးကိုတော့တွေ့ရတာပေါ့။အဲ့တော့အခုလို့နော် WHO ကနေပြီးတော့ထည့်သွင်းရေးလာတယ်ဆိုရင်တော့ဒါပို့ပြီးလေးထားဆောင်ရွက်မယ်လို့မျှော်လင့်ရတာပေါ့
ဟုတ်ကဲ့အဲ့ဒီတော့အခုလို့ဒီတိထားတဲ့အချက်လက်တွေကိုလက်တွေ့လေးဥပမာလေးတစ်ချက်လောက်ပြောလို့ရမလားပတ်ဝန်းကျင်တိခိုက်မှုရှိတာနဲ့ပတ်သက်ပြီးတော့
အမှန်တော့လေတုညဉ့်ညမ်းခြင်းလို့ပြောနှစ်ပိုင်းခွဲပြောမှရမှာပေါ့တစ်ပိုင်းကနော်ပြင်ပမှာလေတုညဉ့်ညမ်းခြင်းနဲ့နောက်အတွင်းပိုင်းမှာလေတုညဉ့်ညမ်းခြင်းအိမ်ထဲမှာကျွန်တော်တို့ဒါလေတုညဉ့်ညမ်းနေဆိုတော့အထူးသဖြင့်ကျွန်တော်တို့ကအိမ်ကြီးကလေဝင်လေတဲ့မကောင်းတဲ့အခါကျတော့နော်ကျွန်တော်တို့သုံးနဲ့ထင်းမိဖို့တွေမိသွေးမိဖို့တွေအားရှိခြင်းဖြင့်ဒီမိဖို့တွေကနေထွက်လာတဲ့မိကိုမှုန့်နေပေါ့ဗျာအဲမိကိုမှုန့်နေရလဲလူတွေကရှူမိတယ်သူတပြည့်မိခင်တွေနဲ့ကလေးတွေကရှူမိတယ်အဲရှူမိတဲ့အခါကျတော့သူတို့မှလည်းဒီလိုဟိုဒီတက်ရှူလမ်းကြောင်းပိုင်းဆိုင်ရာယောဂါတွေရတယ်ပေါ့အဲ့တော့ကျွန်တော်တို့တည်ထားတဲ့ဒါဇမ္မာယုသီဌာနနေပြီးတော့ကောက်ထားတဲ့စင်စရာရကိုအသက်9နှစ်အောက်ကလေးတွေမှာအတိအများဆုံးယောဂါကိုကြည့်မယ်ဆိုရင်ဒီတက်ရှူလမ်းကြောင်းနဲ့ဆိုင်တဲ့ယောဂါကိုတွေ့ရမှာဖြစ်တယ်
ဟုတ်ကဲ့အဲ့တော့ဒီအိမ်အပြင်ဘက်မှာဖြစ်တဲ့လေတုညံ့ညံ့မှုပါ哦
ပြင်ဘက်မှာရှိတဲ့ outdoor pollution ကတော့အဓိကဖြစ်ရတဲ့အကြောင်းအရတော့ stationary နဲ့ mobile ဆိုပေါ့ stationary ဆိုတော့စိတ်ယုံနေရနေပြီးတော့ထွက်တဲ့ဒါကျွန်တော်ညဉ့်ညံ့တဲ့တန်းငွေတွေကြောင်းဖြစ်တဲ့လေတုညံ့ညံ့ခြင်းနဲ့ mobile ဆိုကြတော့ကျွန်တော်ကားတွေရေရန်နေရာတွေပါเนาะထွက်လာတဲ့ source လို့ပြောလို့ရပါတယ်အဲဒါမဲ့ဗမာပြည်မှာကစိတ်ယုံနေရတိတ်မရှိတဲ့ခါကျတော့ဗမာပြည်မှာထွက်လာတဲ့အပြင်မှာရှိနေတဲ့လေတုညဉ့်ညံ့ခြင်းစိတ်ယုံနေရနေပြီးတော့ဖြစ်တာနည်းတယ်ပေါ့เนาะအဲ့တော့မြို့ပြတွေမှာတော့သူတပြင်းရင်ရန်နေရာတွေကြောင်းဖြစ်တာများတယ်အဲ့တော့ရင်ရန်နေရာတွေတုံးတဲ့စီတွေကလည်းရေသွင်းညံ့ဖြစ်တဲ့အခါကျတော့အဲ့မှာပို့ပြီးတော့ဒါညဉ့်ညမ်းစေတာပေါ့တော်ဒေတာတွေတွားတဲ့အခါကျတော့လေလေတုညဉ့်ညမ်းမှုကတော်မီလောင်လို့เนาะဒါမျိုးရွှေပြောင်းတောင်ရခုံလို့ဒါအပြင်ဘက်မှာဆိုရင်ပေါ့เนา
ะဟုတ်ကဲ့အစိုးရအနေနဲ့ရောအတိအကျဘယ်လိုမူဝါဒတွေဒီချမှတ်ပြီးတော့ပေါ့เนาะအကောင့်ထည့်ဖို့လို့မလဲ
ဒါမြို့ပြနဲ့ပတ်သက်တဲ့ကိစ္စရဆိုရင်တော့လက်ရှိရှိနေတဲ့ဓာတ်စီဒီဇယ်စီတွေရဲ့ကျွန်တော်တို့ quality ပေါ့ဗျာရေသွေးသတ်မှတ်ချက်ကိုတေချာလေးပြင်ဖို့လို့လေနော်ခဲတဲ့မပါတဲ့ဒီလောင်စာစီသုံးပြုလို့ဗမာပြည်မှာလည်းအဲ့ဒါမျိုးလေးပြဋ္ဌာန်းဖို့လို့လေနောက်တစ်ခုကဗမာပြည်မှာလောင်စာစီတွေကခိုးဝင်တာတွေအများကြီးပဲဗျာမောင်ကိုဓာတ်စီဒီဇယ်တွေကနေတင်မောရင်းနဲ့ကျွန်တော်တို့စိတ်ကန်းနေဝင်နေရရှိရဒါတွေကိုလည်းဥပဒေစိုးမိုးရေးရဖြစ်ဖြစ်စီလုံးမရရလက်ရှိကဘာလုပ်လဲဆိုရင်တော့တရုတ်စီးဌာနကရှေ့တောင်ရပပျောက်ရေးတွေရှေ့ပြောင်းတောင်ရနေသွားအောင်လုပ်တဲ့လုပ်ငန်းတွေရှိသလိုအချင်းသုံးပြီးတော့မိဖို့ချက်တယ်ဆိုရင်ဒီမိဖို့တွေမှာမိဖို့ထွက်နေအောင်တော့ချင်းလောက်စားလဲနေအောင်ဒီလိုမိဖို့လေးတွေထွက်ပြီးလုပ်တာရှိတယ်ဒါတော့လည်းပဲရတဲ့ရံပုံငွေတို့နော်လုတ်ကန်မှုပမာဏတို့ကနေတဲ့ခါကျတော့ကျေးလက်တွေမှာဒီလိုဒီလေးလူညဉ့်ညမ်းခြင်းကိုထိတားဆီးဖို့ဆိုတာတိတ်ထီးရအောင်မဖြစ်ဘူးပေါ့ဒါကြောင့်မလို့ကျွန်တော်တို့ကပြည်သူတွေကိုကျွန်တော်တို့အကြံဉာဏ်ပေးမယ်ဆိုရင်တော့သူတို့ကလည်းလေဝင်နေတဲ့ကောင်အောင်တတ်နိုင်မြတ်ဆောင်လို့ဆွမ်းမြင့်ထင်းမိဖို့လေးတုံးနိုင်နေဆိုရင်တော့ဒီကိစ္စရဲ့ဒီကအတိုင်းအတာတစ်ခုကြီးရှော့ချနိုင်မှာပေါ့
တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆောင်ရွက်နေတဲ့ကိုဝင်းမျိုးသူကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားတာပါရှင်မြန်မာနိုင်ငံမှာစက်တင်ဘာလအတွင်းနောက်ဆုံးပေါ်ပေါက်ခဲ့တဲ့ကလေးငယ်ညှဉ်းပန်းနှိပ်စက်ခံရမှုတွေကြောင့်ကလေးလူ့သမားအခွင့်အရေးနဲ့တရားမျှတမှုရရှိရေးအတွက်မြန်မာအစိုးရဘက်မှဖိအားပေးမှုတွေဖြစ်လာနေပါတယ်။ညှဉ်းပန်းနှိပ်စက်ခံရတဲ့ကလေးငယ်တွေထဲမှာမတန်တန်ဤဆိုတဲ့ကလေးမလေးတယောက်လည်းပါဝင်ပါတယ်။မတန်တန်ဤဘာကြောင့်ဘလို့ညှဉ်းပန်းနှိပ်စက်ခံခဲ့ရသလဲဆိုတာကို AFP သတင်းတပုတ်ပေါ်မှာအခြေခံပြီးရှားဖောင်ကပြောပြပေးပါတယ်ရှင်
။အခုအချိန်ခါမှာအသက်16နှစ်အရွယ်ရှိတဲ့မတန်တန်ဤဟာသူမကိုမွေးစားခဲ့တဲ့မွေးစားမိဘတို့ရဲ့ညှဉ်းပန်းနှိပ်စက်မှုတွေကြောင့်အခုဆိုရင်သူမရဲ့ခေါင်းကနေခြေထောက်အထိခန္ဓာကိုယ်တစ်ခုလုံးအပေါ်မှာအမာရိုတွေနဲ့ပြင်းနေနေပါတယ်။ရန်ကုန်မြို့ကမွေးစားမိဘတွေစီကိုအဖေဖြစ်သူတွားရောက်ပို့ဆောင်တဲ့အချိန်တုန်းကသူမရဲ့အသက်ဟာ9နှစ်ပဲရှိပါသေးတယ်။သူမအသက်10နှစ်ရောက်လာတဲ့အချိန်မှာတော့မွေးစားမိဘတွေရဲ့ကျွန်းတယောက်တစ်ဖွဲဖြစ်လာခဲ့ပါတယ်။သူမကိုမွေးစားခဲ့တဲ့9နှစ်အတွင်းမှာမွေးစားမိဘတွေကသူမကိုစက်ဘိန်ချင်းကျိုးတွေမိဖို့ကြောင့်သုံးပစ္စည်းတွေနဲ့နေစဉ်လူလူရိုက်နဲ့နှိပ်စက်တာကိုခံခဲ့ရပါတယ်။အခုခါရန်ကုန်မြို့အရှိချင်းတောင်တကုန်းမှာရှိတဲ့အတော်ရဲ့အိမ်မှာခုလုံးနေတဲ့မတတန်းဤဟာသူမရိုက်နဲ့နှိပ်စက်ခံရတဲ့အကြောင်းကိုအခုလိုပြန်ပြောင်းပြောပြခဲ့ပါတယ်
။ဟောအေးဝင်ရတယ်မို့လို့ တန်ကျိုးနေနေလဲရိုက်တယ်ဟိုကတန်ရောင်းမတွေနဲ့လဲခောက်တယ
်မွေးစားမိဘတွေကသူမကိုထမင်းမကြွေးတော့ဗိုက်စာလို့ထမင်းခိုးစားပြန်တော့လဲရိုက်နဲ့ခင်ရပြန်တဲ့အကြောင်းမတ်တတန်ဤကအခုလို့ပြောပြပါတယ
်ထမင်းတွေပါတယ်သူကငတ်ထားတယ်ငတ်ထားတော့တမယသူတို့မသိအောင်လို့ယူစားမိတော့အဲ့ဒါကိုသူကခိုးစားမလားဆိုပြီးတော့သူကဒီလက်ကခိုးစားတယ်ဆိုပြီးတော့လက်ကိုကလေးရနဲ့ညက်လာ
သူမကိုရိုက်နဲ့နှိပ်စက်လို့ရက်ွက်လူကြီးတွေကိုတွားရောက်တိုင်ကြားခဲ့ပေမဲ့ထီထီရရအရေးယူတာတွေမရှိဘူးလို့လေမတ်တတန်ဤကပြောပါတယ်
။နောက်မလုပ်ဖို့တော့ပြောတယ်။နောက်မလုပ်နဲ့အလိုဒီတိုင်းနေနောက်မကြမ်းရောက်ကလူကြီးရနဲ့သူတို့နဲ့အမျိုးတော်တယ်ဆိုတော့သူတို့တိတ်ပြီးတော့ဝမ်းမဖြစ်ဘူး။အာနောက်မလုပ်နဲ့ဘာညာလို့ပဲပြောတယ်။ပြောတော့ဟုတ်ကဲ့ပါဘာညာပဲသူတို့ကလည်
းစက်တင်ဘာလအတွင်းမှာပေါ်ပေါက်ခဲ့တဲ့ရန်ကုန်မြို့ကြောက်တရားမြို့နယ်အင်းဝအချုပ်ဆိုင်မှာအလုလုတဲ့အသက်16နှစ်နဲ့18နှစ်အရွယ်အိမ်အကူမိန်းကလေးငယ်နှစ်ဦးညင်မဲနှိပ်စက်ခံရတဲ့အမှုဟာကလေးသူငယ်တွေအပေါ်ညင်မဲနှိပ်စက်မှုတွေကိုမိမောင်းထိုးပြလိုက်တာဖြစ်ပါတယ်။ဒီအမှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံလူအခွင့်ရေးကော်မရှင်ကဂျားဝင်ညှိနှိုင်းဖြေရှင်းခဲ့ပေမဲ့ကျူးလွန်သူတွေပဲနှစ်နာချီသိန်း50ပေးပြီးကြည်အေးစေခဲ့တာကြောင့်လူထုကြားမကြည်မနှမှုတွေဖြစ်ပေါ်ခဲ့တာဖြစ်ပါတယ်။အခုဆိုရင်မြန်မာနိုင်ငံလူအခွင့်ရေးကော်မရှင်တို့ကိုအစိုးရအနေနဲ့အရေးယူပေးဖို့အဆိုကိုပြည်သူ့လွှတ်တော်ကအတည်ပြုလိုက်ပြီးဖြစ်တယ်လို့အိမ်အကူမိန်းကလေးငယ်အုပ်ကိုညင်မဲနှိပ်စက်ခဲ့တဲ့အင်းဝါအာချုပ်ဆိုင်မိသားစုဝင်6ဦးလည်းဖမ်းဆီးတရားစွဲခံထားရပါတယ်။မတ်တတန်ဤအမှုမှာတော့မိသားစုဝင်တွေကအဖြစ်အပျက်နဲ့ပတ်သက်ပြီးအာဏာပိုင်တွေကိုအသိပေးအကြောင်းကြားခဲ့ပေမဲ့အာဏာပိုင်တွေဘက်ကဘာမှအရေးယူလှုံ့ဆော်တာမျိုးမရှိတာကြောင့်နောက်ဆုံးမှာတော့မတ်တတန်ဤကိုယ်တိုင်ပဲအဲ့ဒီမွေးစားမိဘအိမ်ကနေထွက်ပြေးလွမြောက်ခဲ့ပါတယ်။သူမကိုတေးအောင်ကြည်ရွယ်လို့ဆောင်တဲ့ဆိုတဲ့အမှုနဲ့သူမရဲ့ဦးလေးဖြစ်သူဦးမျိုးဦးကနေ2015ဇွန်လလမှာအမှုဖွင့်တရားစွဲဆိုခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာတော့သူမကိုညင်းမဲနှိပ်စက်ခဲ့တဲ့မိသားစုဝင်တဦးကိုဖမ်းဆီးခဲ့ပေမဲ့လည်းတစ်နှစ်ကြာတဲ့အထိဘာမှအရေးယူကင်တွယ်မှုတွေမရှိခဲ့တဲ့အကြောင်းဒါပေမဲ့အင်းဝါအာချုံဆိုင်မှုပေါ်ပေါက်ခဲ့ပြီးတဲ့နောက်မှာတော့မတ်တတန်ဤအမှုနဲ့ပတ်သက်ပြီးနောက်ထပ်လူ3ဦးကိုရဲတွေကထပ်မံဖမ်းဆီးခဲ့ပါတယ်။မတ်တတန်ဤအမှုနဲ့ပတ်သက်ပြီးဦးလေးဖြစ်သူဦးမျိုးဦးကတော့အခုလိုပြောပါတယ်
ဒီမှုနဲ့ကျွန်တော်အခုဆိုရင်ပထမကျွန်တော်ရင်ဆိုင်နေတဲ့ဟာတနစ်နဲ့တနစ်ကြော်ပါရောနော်တနစ်ကြော်ပါဒီခုကတော့ဒီခုဒီလူဘုံမှုကဆွဲတာပါဒီနှစ်နည်းရမှာ23ရက်နေရမှာလူဘုံမှုကဆွဲတယ်ဒီနေ့ဆိုရင်လူမှုဘူလုံးရေးရလာပြီဒီနေ့တိတ်နေပေါ့အားလားဟိုအမှုဖွင့်လာတယ်ပေါ့နော
်မတ်တန်ဤရဲ့အမှုကိစ္စနဲ့ပတ်သက်ပြီးတာဝန်ရှိသူတွေဘက်ကအခုမှလာရောက်ပြီးအရေးတူစုံစမ်းမေးမြန်းကူညီတာနဲ့ပတ်သက်ပြီးတော့လေဦးမျိုးဦးကအခုလိုမေးခွန်းထုတ်ခဲ့ပါတယ်
ဒီလိုအတိုင်းအတာမျိုးကျွန်တော်တို့ပေါ်ကူညီမယ်ဆိုလို့ရှိရင်လည်းဒီလောက်ဒီလဲဟိုကြားချင်းမလဲကြားမှာပေါ့ဗျာအဲ့လိုမျိုးကြီးလဲကျွန်တော်ဟိုမေးမယ်ဆိုရင်တော့မေးကျင်စရာပဲကျွန်တော်လည်းအဲ့လိုမေးကျင်နေတာပါဘာကြောင့်အွန်လိုင်းဖြစ်လာလဲပေါ့နော်အခုမှပေါ်လာလဲဆိုတော့ကျွန်တော်လည်းသိချင်တယ
်ကလေးသူငယ်တွေညင်းမဲနှိပ်စက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးအစိုးရကအနေအချင်းလောက်သာအရေးယူလှုံ့ဆော်ပေးနေတယ်လို့ရဲနဲ့အာဏာပိုင်တွေကလည်းအခုလိုကိစ္စမျိုးတွေအထူးသဖြင့်ချမ်းသာပြီးအချိန်ဝါကြီးမားတဲ့မိသားစုတွေပေါ်ဆန့်ကျင်တဲ့ကိစ္စတွေဆိုရင်မြက်ွယ်ပြုတ်ထားကြတယ်လို့လူအခွင့်ရေးတက်ကြွလှရှားသူတွေကပြောပါတယ်မြန်မာနိုင်ငံတနိုင်ငံလုံးကတရားစီရင်မှုစနစ်တစ်ခုလုံးဟာယိုယွင်းပျက်စီးနေတာဖြစ်ပြီးများသောအားဖြင့်ခံစားအခွင့်လုံးဝမရှိတဲ့လူတွေရဲ့ရပိုင်ခွင့်အခွင့်အရေးတွေကိုအကာအကွယ်မပေးဘူးလို့နိုင်ငံတကာလူအခွင့်ရေးဆိုင်ရာအဖွဲ့တစ်ခုဖြစ်တဲ့ 45 Rights အဖွဲ့ရဲ့အကြီးအကဲ Matthew Smith ကပြောပါတယ်ရှင်
ရှာဖောင်ပြောပြခဲ့တာပါရှင်။ VOE ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတယ်။တေးသချင်းတွေတောင်းယူလို့ရတယ်။ဆိုရင် VOE ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကဆက်သွယ်လို့သူတွေအတွက်တော့ VOE American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။ VOE American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်။ VOA American တန်ကနေ2016ခုနှစ်အောက်တိုဘာလ1ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 32နဲ့40တို့အပြင်လိုင်းလိုက်မီတာ190တိကနေပြီးတော့ပါတိုးချဲ့ဖန်ယူနိုင်နိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာအီရန်အတုံးအင်္ဂလိပ်သင်ခန်းစာအမျိုးသမီးကဏ္ဍနဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍမှာနားဆင်ရမယ့်တဘာဝပတ်ဝန်းကျင်မထိခိုက်စေရအောင်အမှိုက်စွန့်ပစ်ခြင်းနဲ့ပတ်သက်လို့တော့
အမှိုက်တွေကိုစနစ်တကျမစွန့်ပစ်ရဘူးဆိုတဲ့တရားဥပဒေကိုပြညာပေးရပါတယ်။အဲတရားဥပဒေကိုသိရှိနိုင်အောင်လုပ်ရပါတယ်။အမှိုက်တွေကိုကင်တွဲတဲ့ဌာနတွေ
တဘာဝပတ်ဝန်းကျင် engineer .aag ရဲ့ပြောကြားချက်တွေကိုနားဆင်ရမှာဖြစ်ပါတယ်။အခုရင်ဆုံးကတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းတွေကိုမူလစောင်းပါရှင်ရဲ့အာဘော်မပြတ်မနန္ဒာချန်နဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြည့်ကြပါရှင်။
တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒတွေကိုပြန်လည်သုံးသပ်ပြင်ဆင်ဖို့လိုနေပြီလို့တိုက်တွန်းထားတဲ့ဆောင်းပါးကိုတော့တရုတ်ကွန်မြူနတီအာဘော် Global Times သတင်းစာမှာဖတ်ရပါတယ်။မြန်မာအစိုးရအတိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ဩဂတ်လတဲ့တရုတ်နိုင်ငံခီးစဉ်နဲ့စက်တင်ဘာလတဲ့အမေရိကန်ခီးစဉ်တွေဟာတနမန်ရေးအရဗန်းမြအောင်ဆက်ဆံဖို့ကြိုးပမ်းမှုတစ်ခုဖြစ်နေအစကြီးရေးသားထားပါတယ်။မြန်မာအစိုးရတဲ့အနေနဲ့တိုင်းပြည်မှာလွတ်လပ်မြတ်တမ်းမှုဖွံ့ဖြိုးမှုတွေနဲ့အတူရင်းနှီးမြုပ်နှံမှုတွေရရှိဖို့ကြိုးစားနေတဲ့တစ်ချိန်တည်းမှာပဲအရင်စစ်ကောင်းဆောင်တွေလက်ထက်ကအကျင့်ဖြတ်ချစားမှုတွေဥပဒေမဲ့ပြုကျင့်မှုတွေနဲ့ကြုံခဲ့ရတဲ့အတိုင်းပြည်မှာရင်းနှီးမြုပ်နှံသူတွေကိုဆွဲဆောင်ဖို့အခက်အခဲရှိနိုင်တာကိုလည်းထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့အခြေအနေကိုအမေရိကန်နဲ့ဂျပန်တို့လိုနိုင်ငံတွေကအနီးကပ်စောင့်ကြည့်နေပြီးအမေရိကန်ကတော့သူတို့ကိုပုံတူကူးဖို့တိုက်တွန်းနေတယ်လို့လည်းဆောင်းပါရှင်ကမြင်ပါတယ်။ဒါပေမဲ့လည်းအမေရိကန်နဲ့ဂျပန်တို့လိုမဟုတ်ပဲမြန်မာနိုင်ငံရဲ့အပြောင်းလဲတွေနဲ့အညီတိတ်တဆိတ်တုံ့ပြန်လှုပ်ရှားနေတဲ့တရုတ်နိုင်ငံကတော့ဂျားဝင်မဆွတ်ဖက်ရေးမူဝါဒနဲ့အကန့်အသတ်တွေရှိနေပေမဲ့ဒေသရင်းအင်အားကြီးနိုင်ငံတစ်ခုအဖြစ်အိမ်နီးချင်းတိုင်းပြည်တစ်ခုရဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုလက်ပိုက်တော့ကြည့်မနေဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့မတည်ငြိမ်သေးတဲ့အခြေအနေနဲ့ရှုပ်ထွေးလာတဲ့နိုင်ငံရေးသဘာဝဟာတရုတ်နိုင်ငံကတန်တမန်တွေပြပရေးရာကိစ္စတွေမှာမူဝါဒချမှတ်သူတွေအတွက်တော့စိန်ခေါ်ချက်တွေအဖြစ်ရှိနေစေပါ။ဒါကြောင့်လဲတရုတ်စီးပွားရေးလုပ်ငန်းတွေတစ်ချိန်လုံးကမျှော်လင့်နေခဲ့ကြသလိုဂျပန်နိုင်ငံကနိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ် JICA လို့နမူနာယူပြီးမြန်မာနိုင်ငံရဲ့အပြောင်းအလဲမှာပူးပေါင်းဆောင်ရွက်ပြီးတော့တရုတ်မြန်မာဆက်ဆံရေးကိုထူထောင်သင့်တယ်လို့လဲဆောင်းပါးကိုနှိကုံးချုပ်ထားပါတယ်ရှင်။
မြန်မာနိုင်ငံနဲ့မြောက်ကိုရီးယားတကြိတ်တည်းတညံတယ်လားဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါရှင်ရှောင်းခရစ်ပင်းရဲ့ဆောင်းပါမှာမြောက်ကိုရီးယားနဲ့စစ်တပ်ချင်းတိတ်တဆိတ်ဆက်ဆံရေးကိုအမေရိကန်ဘက်ကကျေနပ်လောက်အောင်လုံးဝရပ်ဆိုင်းသွားပြီဆိုတာသိကြတဲ့အထိပိတ်ဆို့တန်ခတ်မှုတွေဟာအကန့်အသတ်နဲ့ရှိနေအောင်မဲ့ပုံပေါ်ပါတယ်။အရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ကဗုဒ္ဓဟူးနေ့ကြားနာပွဲမှာသမ္မတအိုဘားမားကဒေါက်အောင်ဆန်းစုကြည်ကိုမြောက်ကိုရီးယားနဲ့ဆက်ဆံရေးလုံးဝဖျက်တောက်ဖို့အလေးထားပြောကြားခဲ့တယ်လို့ထွက်ဆိုခဲ့တာကိုကိုကပီ AP သတင်းမှာဖော်ပြထားပါတယ်။မကြာသေးခင်နှစ်တွေအတွင်းကမြောက်ကိုရီးယားကလက်နက်ခဲယံတွေဒုံးကျည်စနစ်တပ်ဆင်ထားတဲ့စစ်ထရက်ကားတွေနဲ့တခြားစစ်သုံးပစ္စည်းတွေကိုမြန်မာနိုင်ငံကိုတင်ပို့ပေးခဲ့ပြီးမြန်မာပြည်ဘက်ကတော့ဆန်နဲ့တခြားစားသုံးကုန်ပစ္စည်းတွေကိုပြန်ပြီးတော့တင်ပို့ပေးခဲ့တဲ့အကြောင်းသတင်းတွေမှာရေးသားကြပါတယ်။မြမအရေးကျွမ်းကျင်သူဘတ်တီလစ်နာကလည်းAsia Time Online စာဆောင်မှာမြောက်ကိုရီးယားကဥမင်လှိုင်ခေါင်းဖောက်လုပ်ရေးကျွမ်းကျင်ပညာရှင်တွေကိုနေပြည်တော်မှာတွေ့ခဲ့ရကြောင်းနဲ့မြမစစ်တပ်ကမြေအောက်မှာဘုံခိုခြင်းတွေတူးဖော်ဆောက်လုပ်နေတာနဲ့တခြားလျှို့ဝှက်စက်ရုံတွေတည်ဆောက်နေတာကိုကူညီနေတာဖြစ်တဲ့အကြောင်းရေးသားထားပါတယ်။အပြည့်စုံကို The Diplomat Online စာဆောင်မှာဖတ်ရှုနိုင်ပါတယ်ရှင်။VOA American တန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နားဆင်လေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတ်တန်ကစီစဉ်ပို့ချပေးထားပါတယ်ရှင
်။ဒီကိစ္စနဲ့တင်ပြမယ့် idiom အသုံးကတော့
Sweeten the deal
ဖြစ်ပါတယ်။ဆန်လုံးပေါင်းက SWEETEN sweeten က SWEET sweet ဆိုတဲ့ချိုတဲ့ဆိုတဲ့စကလုံးကလာပြီးတော့ sweeten ရဲ့အဓိပ္ပာယ်ကတော့ချိုအောင်လုပ်တာပေါ့ THE the DEAL the deal ကသဘောတူညီချက်ကိုဆလိုပါတယ်ဒါကြောင့်စကပိုက်ကလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့သဘောတူညီချက်ကိုချိုအောင်လုပ်လိုက်တာပေါ့ idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့အယောင်ဝေးစီးပွားရေးcontract စာချုပ်စသဖြင့်တို့လုပ်ရမှာမြစ်တာလက်ဆောင်တွေပေးတာမျိုးတခါတည်းရန်လဲငွေသိမ့်နဲ့တန်းနဲ့ချီပြီး contract စာချုပ်ချုပ်မယ်ဆိုရင်လက်ပေးလိုက်ယူလောက်တာမျိုးကိုဆွေးနွေးတာဖြစ်ပါတယ်အထူးသဖြင့် contract စာချုပ်မှာအမြတ်တွေမြင့်မြတ်ကလေးရမယ်ဆိုလို့ရှိရင်တော့တက်ဆိုင်ရာ contract ကိုလက်ခံတဲ့လူကိုတစ်ဖက်လူတွေကလောင်ဝေထိုးတာမျိုးရှိတာသောရရှိများကြားဘူးကြပါလိမ့်မယ်တနည်းအားဖြင့်တော့မဲ့လုံးပေးတာငွေပစ္စည်းအခွင့်အရေးစသဖြင့်တို့နဲ့လက်ထိုးတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crew ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The oil company sweetened the deal by giving the minister $100,000 to spend
ရင်းနှံကော်မတီကသဘောတူညီချက်မှာမဲ့လုံးနေနဲ့ဝင်ကြီးတုံးမှုဒေါ်လာ3,000,000ပေးလိုက်တယ်လို့အတည်ပြုရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
The oil company sweetened the deal by giving the minister $100,000 to spend.
ကိုရဲ့ကန့်လန့်ချက်ကိုတစ်ဖက်သားကသဘောကျအောင်စာချုပ်ချုပ်ရမှာအယောင်ဝဲစသဖြင့်လုပ်ရမှာသဘောတူညီချက်ကိုတစ်ဖက်ကညွှတ်ကြားလာအောင်လက်ထိုးတဲ့အပြုအမူလုပ်တယ်ဆိုရင် ATM အသုံးရဘယ်လိုပြောမလဲ
Sweeten the deal.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်ရဲ့မနေ့ကင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာပြီးတဲ့နောက်အခုအမျိုးသမီးကဏ္ဍကိုဆက်ပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ့် Democratic Party သမ္မတလောင်း Hillary Clinton နဲ့ Republican Party သမ္မတလောင်း Donald Trump တို့တနင်္လာနေ့ညကပွဲဥထွက်စကားစစ်ထိုးပွဲကျင်းပခဲ့ရမှာလူထုစစ်တမ်းတွေအရ Hillary Clinton ကအနိုင်ရတယ်လို့ကြည့်ရှုသူ62ရာခိုင်နှုန်းကယူဆကြပြီး Donald Trump အနိုင်ရတယ်လို့ယူဆသူတွေက23ရာခိုင်နှုန်းရှိပါတယ်ဒီစကားစစ်ထိုးပွဲမှာ Hillary Clinton အနိုင်ရရှိစေတဲ့အဓိကအချက်တွေကဘာတွေပါလဲဆိုတာဒီသတင်းပတ်အတွက်အမျိုးသမီးကန္တာမှာဒေါ်လာလာတန်ကတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal Did anybody see that debate last night? One down, two to go. ညကစကားစစ်ထိုးဝက်ကိုကြည့်ခဲ့ကြသလားပထမအကြော်တော့ပြီးသွားပြီနောက်နှစ်ကြော့ပဲကျန်တော့တယ်လို့ Democrat Party သမ္မတလောင်း Hillary Clinton ကကလင်နာနေကသူရှင်ပြိုင်ဘက် Republican Party သမ္မတလောင်း Donald Trump နဲ့ပွဲဥတွေစကားစစ်ထိုးပွဲအပြီးနောက်တနေ့ North Carolina ပြည်နယ်မှာ Maxwell လှုပ်ရှားစဉ်အခုလိုသူ့ကိုထောက်ခံသူတွေကိုပြောခဲ့တာဖြစ်ပါတယ်စကားစစ်ထိုးပွဲတိုင်းမှာရှုံးသူနဲ့နိုင်သူရှိသမျှမို့ဒီပထမအကြော်စကားစစ်ထိုးပွဲအပြီးသတင်းမီဒီယာတွေကကောက်ခံတဲ့လူလူစစ်တမ်းအမြင်တွေရတော့Hillary Clinton ကဒီပွဲမှာအနိုင်ရတယ်လို့ယူဆသူက62ရာခိုင်နှုန်းရှိပြီး Donald Trump ကအနိုင်ရတယ်လို့ယူဆသူတွေက28ရာခိုင်နှုန်းရှိတာဖြစ်ပါတယ်။ American သမ္မတရွေးကောက်ပွဲတွေကိုအနိကစောင့်ကြည့်နေသူ Pennsylvania ပြည်နယ်ကသမိုင်းသုတေသီဒေါ်ဖြူဖြူရဲ့အမြင်ကိုမေးကြည့်ခဲ့ပါတယ်
။ကျမလည်းအဲ့ဒါကိုကြည့်ခဲ့တဲ့အတွက်ကျမမဆုံးနိုင်မှာပဲကျမတဝက်လောက်ပင်လည်းကျမနည်းနည်းခံမှန်းလို့ရတယ် Hillary Clinton ကတော့ဒီစကားစစ်ထိုးပွဲမှာတော့နိုင်ချေရှိတယ်ဆိုတော့ဘာလို့လဲဆိုကြည်တာနဲ့တစ်ဖက်ကိုကြည်ရင်ဟီလူစင်ကအချက်အလက်တွေနော်အတိအကျသူကတေချာပြင်ဆင်ထားတဲ့ပုံပေါက်ပြီးတော့ဒေါ်နယ်ထရမ့်ကြီးကဘလို့ဖြစ်နေလဲဆိုရင်သူကပြင်ဆင်မှုမရှိသလိုဖြစ်တဲ့ဒီမကဘူးဟီလူစင်တင်ကနေသူ့ကိုဘလို့ထုံးနေတာကိုသူဘလို့ပြန်ပြီးခုခံကာကွယ်ရမလဲအဲ့ဒါကိုပဲစိတ်ဆောပြီးတော့လုပ်နေတဲ့အတွက်သူ့ရဲ့အဓိကဖြစ်တဲ့သူ့ရဲ့ယက်တီချက်တွေသူ့အမြင်တွေကိုတိအကျသူမပြောနိုင်ဘူးသူကပြောတာသူကတမန်လောက်ပဲသူပြောတယ်အရင်မေးခွန်းတုတ်တဲ့လူကလည်းအသေးချာမေးတယ်နော်အသေးစိတ်ပြောပါဦးဘာညာဆိုအဲ့ဒါကို तू မပြောနိုင်အဲ့ဒီတည်းကကျမထင်နေတယ်လေဟီလူစီကတော့အမှတ်များကြီးတော့ရရလိမ့်မယ်သူကျမမှန်းလို့ရပါတယ်
အဲ့တော့စကားစစ်ထိုးပွဲလို့ဆိုတဲ့နေရာမှာပေါ့နော်တစ်ဖက်ကအပိုင်ချနိုင်တဲ့လူဒီပွဲကြည့်ပရိသတ်သဘောကျအောင်လုပ်နိုင်တဲ့အချက်တည်းကများတဲ့လူကတော့အနိုင်ရတာပေါ့နော်အဲ့ဒီကမှဒီစကားစစ်ထိုးပွဲမှာဟီလူရီကလင်တန်အနေနဲ့အိုတော့ဘီဘီကအနိုင်ရတယ်လို့ယူဆတော့ဘယ်အချက်တွေကဟီလရီကလင်တန်နေနဲ့ဒေါ်နယ်ထရမ့်ကိုဒီအပိုင်ထိုးနှက်နိုင်ခဲ့တယ်လို့ထင်ပါလဲရှင
်ဟုတ်ကဲ့အချက်တွေရှိတယ်အချက်အပြင်တခုအရေးကြီးတာတီဗီဖန်မြန်တယ်မှာအမေရိကန်နိုင်ငံကလူတွေတာမောင်းများစွာနေမှာတော့တကဘာလုံးကတာမောင်းများစွာအကုန်လုံးကြည့်နေတာကြည့်နေတဲ့အခါမှာဆိုရင်ကိုယ့်ရဲ့အသွင်ပြင်ပေါ့လေယူလေသိမျက်နှာပေအသွင်ပြင်ကသမရ ာဝန်ကိုထမ်းဆောင်ရမယ်လူအရေးအဲ့လိုမျိုးအသွင်ပြင်ဖြစ်ရမယ်အဲ့ဒါကိုကြည့်ချင်းအပြင်ဟီလီစင်တင်ကအေးအေးဆေးဆေးပဲသူပြောရမယ်အချက်တွေကို तू ပြောတယ် तू ပြေခြေပါမှာလဲ तू ခြေပါတယ်တစ်ဖက်သားပြောနေတဲ့ချက်မှခံမဝင်ဆက်ပြီးမပြောဘူးเนาะအဲ့လိုမျိုးဒေါ်လာထရန့်ကအဲ့လိုမျိုးမဟုတ်ပဲနဲ့ဟိုရေတွေလည်းခဏခဏတောက်သူ့ပုံသဏ္ဍာန်ကလေဟိုလေဘယ်လိုခေါ်မလဲသမရဖြစ်လောက်တဲ့ပုံစံမဖြစ်ဘူးဆိုတော့အဲ့ဒါကိုကြည့်ချင်းအပြင်ဒါဘူးတွေရဲ့ပထမဆုံးပေါ့နော် first impression ပထမဆုံးမြင်လိုက်ရတဲ့အမြင်မှာအဲ့လိုမျိုးခံစားရတယ
်နယူးယောက်ပြည်နယ် Hostel Tech တို့မှာကျင်းပခဲ့တဲ့စကားစစ်ထိုးပွဲမှာတင်တင်ကအသာရရတယ်လို့ယူဆနိုင်တဲ့အချက်တွေကဘာတွေပါလဲပထမကတော့
she doesn't have the look she doesn't have the stamina.
Donald Trump ကကလင်တန်ဟာသမရတ်ဦးဖြစ်လောက်တဲ့ရုပ်ရည်လည်းမရှိသလိုခန္ဓာရည်စွမ်းလည်းမရှိဘူးလို့ထောက်ပြခဲ့ပါတယ်။ဒါကိုကလင်တန်ချေပခဲ့တာကတော့
As soon as he travels to 112 countries and negotiates a peace deal, a ceasefire, a
Donald Trump ဒါကျမလို့နိုင်ငံပေါင်း112နိုင်ငံကိုခီးထွက်မယ်။ရင်းချမ်းရေးသဘောတူညီမှုရဖို့စစ်ဆင်ညှိနှိုင်းမယ်။အပြည့်အစာချုပ်ချုပ်ဆိုမယ်။အစိုးရနဲ့သဘောထားကွဲပြားလို့ဖန်ခံရသူတွေပြန်လို့ရေးတွေ့ဆောင်ရွက်မယ်။ကမ္ဘာထွန်းနိုင်ငံတွေမှာအခွင့်အလမ်းသစ်တွေဖွင့်စေဖို့ဆောင်ရွက်ပေးမယ်။ဒါမှမဟုတ်လွတ်တော်ကော်မတီရှေ့မှောက်မှာ17နှစ်ကြာအောင်စစ်ဆေးခံမယ်။ဒါတွေကိုကျမလုပ်ခဲ့တယ်လို့သူလုပ်နိုင်တဲ့အခါကျမှခံနိုင်ရည်ရှိတယ်ဆိုတဲ့စကားမျိုးကျမကိုလာပြောသင့်ပါတယ်လို့ကလင်တန်ကတုံ့ပြန်ခဲ့တာဖြစ်ပါတယ်။ဒါအပြင်စကားစစ်ထိုးပွဲပြင်ဆင်မှုနဲ့ပတ်သက်လို့ Trump က
I've been all over the place. You decided to stay home and that's okay.
သူကတော့နေလေပြီးမက်စ်ဝဲလှူရှားနေတယ်။ Clinton ကတော့ခံအောင်ပြီးစကားစစ်ထိုးပွဲတွေပြင်ဆင်ခဲ့တယ်လို့ထောက်ပြခဲ့တဲ့အချက်နဲ့ပတ်သက်လို့လေ Clinton ကတုံ့ပြန်ခဲ့ပုံကိုလေပရိသတ်ကသဘောကျခဲ့ပါတယ
်။ And yes I did. And you know what else I prepared for? I prepared to be president.
ဟုတ်တယ်။ကျမစကားစစ်ထိုးပွဲတွေပြင်ဆင်ခဲ့တယ်ဒါရီမကဘူးကျမသမရဖြစ်ဖို့လေပြင်ဆင်ခဲ့တာဖြစ်တယ်လို့ကြက်ကြကြပြန်လဲခြေပခဲ့တာဖြစ်ပါတယ်။နောက်တစ်ချက်ကတော့ Donald Trump က
I also have a much better temperament than she has.
သူအနေနဲ့သမရဖြစ်တိုက်တဲ့စိတ်ရှည်ပြီးရင့်ကျက်တဲ့အနေအထားမျိုးရှိတယ်လို့ပြောဆိုပြီး Clinton ကတော့မရှိဘူးလို့ဝေဖန်ခဲ့ရမှာ Clinton ရဲ့တုံ့ပြန်မှုကတော့
The other day I saw Donald saying that there were some Iranian sailors on a ship in the waters off of Iran and
the nigga Donald ပြောခဲ့တာကျမကြားလိုက်ရပါတယ်။အီရန်ရေတပ်သားတို့ကအီရန်ရေပြင်ပိုင်နဲ့မှာအမေရိကန်သင်္ဘောသားတွေကိုလောင်ပြောင်နေတဲ့အကြောင်းသူကအမေရိကန်သင်္ဘောသားတွေကိုဟိုဘက်ကခုလိုလောင်ပြောင်တာသူဒါဆိုရင်တော့ပြစ်ထည့်လိုက်မှာပဲ။အဲ့ဒီလိုဒါပြစ်ထည့်ရင်စစ်ဖြစ်မှာမို့ဒါဟာမှန်ကန်တဲ့ဆုံးဖြတ်မှုမျိုးမဟုတ်တလို့နိုင်ငံရဲ့စစ်သေးနာပတိချုပ်ဖြစ်နိုင်မယ့်ရင်ကျက်တဲ့စိတ်ဓာတ်မျိုးလည်းမဟုတ်ပါဘူးလို့ Clinton ကဥမာပေးချီပခဲ့တာဖြစ်ပါတယ်။ American သမ္မတရွေးကောက်ပွဲတိုင်းမှာအမျိုးသမီးတွေရဲ့ထောက်ခံမေးရရှိမှုကလည်းအရေးကြီးလာတာမို့သမ္မတလောင်းတူအနေနဲ့အမျိုးသမီးတွေကိုစော်ကားရရောက်တဲ့ပြောဆိုမှုတွေရှောင်ကျဉ်တင်တာလည်းဖြစ်ပါတယ်။နေပေါင်းများစွာတိုင်အောင်ပဲမဲစစ်ကြဝလာပြိုင်ပွဲတွေကိုတာဝန်ယူကျင်းပခဲ့တဲ့အင်ချာမီတထေးကြီး Donald Trump အနေနဲ့အမျိုးသမီးတွေပေါ်နှိမ်ချပြောဆိုပြုလုပ်တာတွေလည်းရှိခဲ့ပါတယ်။ဒါကိုစကားစစ်ထိုးပွဲမှာ Hillary Clinton ထောက်ပြခဲ့တာကတော့
This is a man who has called women pigs, slobs and dogs and someone who has said pregnancy is an inconvenience to him.
Donald Trump မှာအမျိုးသမီးတွေကိုဝက်တွေ၊အပြင်းတွေ၊ခွေးတွေလို့ခေါ်ခဲ့သူပါ။ဒါအပြင်အမျိုးသမီးတွေကိုဝန်ဆောင်မှုဟာအလုရှင်တွေအတွက်အဆင်မပြေမှုတွေဖြစ်စေတယ်လို့လည်းသူကပြောခဲ့ပါတယ်။အမျိုးသမီးတွေဟာအမျိုးသားတွေနဲ့ဒန်းတူအလုကိုကောင်းကောင်းမလုပ်နိုင်ရင်လစာလဲဒန်းတူခံစား권မရှိဘူးလို့သူကပြောခဲ့တာလည်းဖြစ်ပါတယ်။အဆိုးဆုံးကတော့မဲရွေးဝဲတစ်ခုမှာသူကအနိုင်ရခဲ့တဲ့မဲတူကိုဝက်နဲ့တူတယ်။နောက်အဲ့ဒီအမျိုးသမီးကတောင်အမေရိကကလာတဲ့အတွက်ကြောင့်လေအင်တန်ရှင်ရေးလုပ်တဲ့အမျိုးသမီးလို့သူကနာမည်တက်ခေါ်ခဲ့ပါတယ်။ဒေါ်နယ်ကြီးကျမပြောချင်တာကတော့အဲ့ဒီအမျိုးသမီးမှာနာမည်ရှိပါတယ်အလီရှာမချာဒိုပါသူကခုစအမေရိကန်နိုင်ငံသားဖြစ်ခံယူလိုက်ပြီးမှလောင်ကြီးစာကြီးသူကဒီဝိကောက်ပွဲမှာတော့မဲပေးမှာတော့တည်ကြပါတယ်လို့ကလင်တန်ကစကားစစ်ထိုးပွဲမှာထောက်ပြပြောကြားခဲ့ပါတယ်2016သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီသမ္မတလောင်းဟီလရီကလင်တန်ကအီးမေးအရှုပ်တော်ပုံကိစ္စကြောင့်မဲဆန္ဒရှင်တွေရဲ့ထောက်ခံမှုသူအပေါ်ယောနေခဲ့ပြီမဲ့လို့လေ
စကားစစ်ထိုးပွဲမှာကလင်တန်က
I made a mistake using a private
email ရှုပ်တော်ပုံကိစ္စကြောင့်သူ့အနေနဲ့အမှားလုပ်ခဲ့တာကိုဝန်ခံခဲ့တဲ့အတွက်ကြောင့်လဲမဲဆန်ဒါရှင်မြို့သမီးတချို့ရဲ့အမြင်ကသူ့အပေါ်ပြောင်းလဲစေခဲ့တာတွေ့ရပါတယ်။ဒါကြောင့်လဲအမေရိကန်နိုင်ငံသားတန်း80လောက်ကြီးရှိခဲ့တဲ့ဒီစကားစစ်ထိုးပွဲမှာဘယ်သူကိုမဲပေးရမလဲဆိုတာကိုမဆုံးဖြတ်ရသေးတဲ့အမျိုးသမီးတွေနဲ့28ရာခိုင်နှုန်းကစကားစစ်ထိုးပွဲကိုကြီးရှိခဲ့ပြီးတဲ့နောက်ထရန့်ဟာသူတို့ထင်ထားတာတဲ့ပိုဆိုးနေတယ်လို့ယူဆလာကြပြီးအမျိုးသမီး30ရာခိုင်နှုန်းကတော့ Hillary Clinton ပေါ်အကောင်းမြင်လာကြတယ်လို့ NBC News နဲ့ Sunny Money တို့ရဲ့စစ်တမ်းကောက်ခံချက်မှာတွေ့ရှိခဲ့ပါတယ်ဒီပွဲမှာ Clinton ကအနိုင်ရပြီမဲ့လို့လေ Trump နဲ့ Clinton ကြား October 9ရက်နဲ့ October 19ရက်တို့မှာနောက်ထပ်နှစ်ကြိမ်စကားစစ်ထိုးပွဲကျင်းပဖို့ရှိတဲ့အတွက်ကြောင့်လေအခြေအနေကိုစောင့်ကြည့်ရအောင်မှာဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညှိကုံးချုပ်အပ်ပါတယ်ရှင်
ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့မြို့သမီးကန္တာကိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပြီးအခုလိုစနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်အခုဆက်ပြီးနားဆင်ကြရမယ့်သိပ္ပံတဲ့နည်းပညာအစီအစဉ်ကိုတော့ဒေါက်ခင်မြို့သက်ကစီစဉ်တင်ဆက်ထားပါရဲ့ရှင်
တဘာဝပတ်ဝန်းကျင်ကာကွယ်စောင့်ရှောက်ရေးမှာအရေးပါတဲ့အမှိုက်စွန့်ပစ်မှုနဲ့ပတ်သက်ပြီးတဘာဝဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်ရေးကြည်ကပြောပြပေးမှာပ
ါဘာဘီယာခုတိကတော့ solid waste နဲ့ပတ်သက်တဲ့အဆိုင်ခဲစွန့်ပစ်မှုတွေပါရေးရေရှည်စီမံကိန်းတွေချပြီးလုပ်ရမယ့်ကိစ္စတွေလေချက်ချင်းမရအောင်အဲ့တော့အဲ့ဒီအစားဟာနှစ်ပေါင်းများစွာကဒါတွေကိုတိတိချာချာစီမံကိန်းချပြီးမလုပ်ခဲ့လို့ပေါ့နော်ဒါတွေကဖြစ်လာတာနောက်ပြီးတော့ဟိုကမှအတိတ်ကဆိုရင်လူဦးရေဘယ်လောက်ရှိတယ်လဲတယောက်ကဘယ်လောက်ထွက်မလဲဘယ်လိုသိမ်းမလဲဘယ်လိုအစီအစဉ်ရှိမလဲဆိုတာကိုဒီဇိုင်းမမမလုပ်ခဲ့တဲ့ခါကျတော့အခုချိန်မှာအကုန်လုံးကတိတ်ကုန်တာပေါ့နော်ဒါပေမဲ့အခုကောင်းတဲ့အချက်ကတော့အခုရန်ကုန်ကလိုက်ပြီးတော့အခုရှင်းနေပြီဒါအမှန်တန်ကောင်းတဲ့ဖြစ်တယ်ဒါပေမဲ့လို့ရှင်အောင်မြင်မှုကလူဓာတ်တွေကပစ္စည်းနည်းပညာရင်းကလေးပညာပေးပြည်သူပါဝင်မှုအဲ့ဒါကြီးပေါ့နော်အကုန်လုံးလေ
အခုမြန်မာနိုင်ငံမှာဆိုလို့ရှိရင်ပြုပြင်ပြောင်းလဲမှုတွေအများကြီးလုပ်နေပါနော်။အများကြီးလုပ်နေတဲ့အထက်မှာအခုရန်ကုန်မြို့မှာတွေ့လာတာဒီနောက်ဖေးလမ်းကြားတွေမှာသူတို့အမှိုက်တွေတိတ်နေ။အခုဆိုရင်ရှမ်းတန်နေပြီးတော့အမှိုက်ဖြစ်လို့ရှိရင်အရေးယူမယ်လို့ဘာလို့လဲ။ရန်ကုန်မြို့ရဲ့တန့်ရှင်းရေးအတွက်ကိုသူတို့ဦးစားပေးပြီးလုပ်လာတာတွေ့ရပါတယ်။ဆိုတော့အဲ့ဒီနေရာမှာဆိုအမှိုက်နဲ့ပတ်သက်ပြီးတော့ဘလိုမျိုးဘာလို့အမျိုးအစားတွေခွဲထားတယ်။အမှိုက်ဆိုတာဘာလဲဆိုတာစပြီးပြောပြပေးပါ
ဟုတ်ကဲ့အမိုက်ဆိုတာကတော့လူတွေအဖို့အတုံးမဝင်တဲ့ဟာတွေကအမိုက်ဖြစ်သွားပါတယ်ဘာလို့လဲဆိုတော့ဒါတွေကိုစွန့်ပြရမယ်ပေါ့နော်အိမ်မှာဆိုရင်ထွက်လာနိုင်တဲ့အမိုက်တွေကဘာရှိတယ်လဲဆိုရင်အစာအတော့ကျန်တဲ့ဟာတွေစက်ကူတွေထွက်လာမယ်အဝင်းနဲ့ပတ်သက်တာတွေနောက်ပြီးတော့တည်ရင်နဲ့လှုပ်ထားတဲ့အတုံးဆောင်တွေတကယ်လို့ခြံဝင်းရှိမယ်ဆိုလို့ရှင်လေခြံဝင်းကနေပြီးတော့ထွက်လာတဲ့အမိုက်တွေရှိတယ်သုံးထားတဲ့တသားတွေရှိတယ်တိုင်းစားရှိတယ်နောက်ပြီးတော့ဖန်သုံးတဲ့ဖန်ခွက်ရှိမယ်ဖန်ခွက်ကွဲတာတွေရှိမယ်နောက်တံဖြူနဲ့လှုပ်ထားတဲ့ဘူးတွေတန်နဲ့လှုပ်ထားတဲ့ပိုးအဟောင်းတို့ချာဘက်ထရီနဲ့လှုပ်ထားတဲ့ခွက်တွေပြင်ထားတဲ့ဆိုပိုက်ကစတိုးစတွေပဲရှိနေတယ်နောက်ပြာတွေပေါ့နော်ဒါပြာလည်းအမှိုက်ပဲမိဖို့ကထွက်လာမယ်ပြာတွေလမ်းပေါ်မှာဆိုလဲကြနေမယ်တိရွက်တွေရှိတယ်နောက်ပြီးအထူးအမှိုက်တွေလည်းရှိနေတယ်အထူးအမှိုက်တွေဆိုတော့ဝင်ကျဲတဲ့အမှိုက်တွေလေးတဲ့အမှိုက်တွေဥပမာဆိုလို့ရှိရင်အင်တန်ပရိဘောဂါတွေပညာတွေပေါ့နော်တခါလူတွေကသုံးကြတဲ့ electronic ကိရိယာတွေရှိရဲ့အမှတယ်လီဖုန်းကအစ computer ရဲ့ monitor နောက်ပြီးတော့ကားမှာလုပ်တဲ့ battery တွေလက်ကင်ဖုန်းထဲမှာထည့်ထားတဲ့ battery တွေနောက်ပြီးတော့ CD စီးရအမျိုးမျိုးအိမ်မှာရှိရဲ့စားသုံးတဲ့မလိုတော့တဲ့ CD တွေရှိတယ်စကားဆက်စီတွေရှိတယ်မလိုအပ်တဲ့တာယာတွေပဲပေါ့နော်အဲ့ဒါတွေတော့ဝင်ကျဲတဲ့ဟာတွေခေါ်မှာပေါ့အိမ်တိုင်းမှာဆိုလို့ရှိရင်ဓာတုပစ္စည်းတွေအများကြီးသုံးနေတာတွေရှိတယ်။ဥပမာကြွက်သက်ဆေးရအစသုံးတဲ့ဖြန်းတဲ့ဓာတုပစ္စည်းတွေရှိမယ်။အဲ့ဒါကိုအိမ်ကထွက်လာတဲ့အန္တရာယ်ရှိတဲ့အမိုက်တွေလို့ခေါ်ရမှာပေါ့နော်။အဲ့ဒါတွေရှိတယ်။ဒါကအိမ်နဲ့ပတ်သက်တဲ့အမိုက်တွေပေါ့နော်။စီးပွားရေးလုပ်ငန်းတွေထွက်လာတဲ့အမိုက်တွေလည်းရှိတယ်။ဥပမာဆိုရစေနောက်စတိုးဆိုင်စားတောက်ဆိုင်တွေနောက်ပြီးတော့ရုံးနေရာလည်းအမိုက်တွေထွက်နိုင်တဲ့ဟိုတယ်တွေသူတို့လည်းစကူတို့ plastic တို့နော်အဲ့ဒါမျိုးခုနပြောတဲ့ဟာတွေအခုထွက်လာနိုင်တာပဲ။အကြောင်းနေစီယူနေထောင်းနေနော်အစိုးရပတ်သက်တဌာနတွေဘုံထွက်နိုင်နိုင်နေဆောက်လို့ရေလုပ်ငန်းတွေကလည်းတစ်သားတွေတန်ချောင်းတွေမလို့တဲ့ပုံခရစ်တွေထွက်လာမယ်အဲ့ဒါလည်းအမှိုက်တွေညစ်ပတ်တဲ့နော်ဖုံနေပါတယ်ဒါလည်းအမှိုက်တွေပဲကျွန်မတို့ဒီမှာဆိုရင်ဖီးယားတွေပဲသွားမယ်ဆိုရင်တော့ဘီယားမှာဆွန့်ပစ်တာလည်းအမှိုက်တွေအများကြီးရှိတယ်အမှိုက်ကတော့အများကြီးကျေပြန့်နေတန့်စင်တဲ့နေရာတွေပြန်ထွက်လာတဲ့အမှိုက်တွေဥမာရေပဲဖြစ်မင်းလာပဲဖြစ်တန့်စင်မယ်ဆိုသူတို့ကတန့်စင်ပြီးလို့ရှိရင်နောက်ဆုံးမှကျန်တဲ့အခဲလေးတွေပဲရှိတယ်နောက်ပြီးတော့နေရာနဲ့ပတ်သက်တဲ့ဖြစ်လာမယ့်အမှိုက်တွေအမျိုးမျိုးရှိပါတယ်အဲ့တော့အဓိကကတော့အမှိုက်ဆိုတဲ့သဘောကတော့မလိုအပ်လို့ဆွန့်ပစ်တာအမှိုက်လို့ခေါ်မယ် မိုက်မှာနှစ်မျိုးရှိတယ်အဆိုင်ခဲအတွင်းလည်းရှိတယ်အရည်အတွင်းလည်းရှိတယ်
အမိုက်ကမျိုးစုံရှိရပါတော့အိမ်ထဲမှာဒီလူနေအိမ်ကနေထွက်လာတဲ့အမိုက်ကိုအဓိကထားပြီးပြောအောင်ဆိုတော့ဒီလူနေအိမ်ဒီမှာရှိရဲ့အမိုက်မှာဆိုလို့ရှိရင်အဓိကဒီအမိုက်တွေကိုထိမ့်ချုပ်နိုင်တဲ့နီးပေါ့နော်အိမ်တောင်စုတစုကနေပြီးတော့ဒီအမိုက်ကိုဝင်သိမ့်မကျဲအောင်ဘာလုပ်ပေးနိုင်မှာလဲ
အိမ်တော်နေအနေနဲ့ဆိုရင်ပထမဆုံးကအမိုက်အတွက်ကအဓိကကတော့အမိုက်ကိုမဖြစ်နိုင်အောင်ဖြစ်မယ်ဆိုလို့ရှိရင်နည်းအောင်ပေါ့ကိုနီးကိုခံနဲ့နည်းအောင်လုပ်နိုင်မယ်ဆိုရင်ကောင်းပါတယ်
အိမ်တောင်ဒီကနေပြီးတော့တနိုင်တစ်ပိုင်းဘလို့ short ချပြနိုင်ပါလဲ
တနိုင်တစ်ပိုင်း short ချဖို့ဆိုရင်ပထမဆုံးကအသုံး short ရပါမယ်ပစ္စည်းတစ်ခုကိုအဝယ် short ရပါမယ်ပစ္စည်းတွေများလာရင်ပစ္စည်းကမလိုဘူးဆိုလို့ရှိရင်အမှိုက်ဖြစ်မယ်အဲ့တော့ပစ္စည်းတစ်ခုကိုမဝယ်ခင်မှာဆိုရင်ဒီပစ္စည်းကိုတကယ်လိုသလားလုံးမဝယ်ပါမယ်လုံးလို့ဝယ်ရမယ်ဆိုလို့ရှိရင်အများကြီးမဝယ်ရပါဘူးနည်းနည်း short ရပါမယ်နောက်ပြီးတော့ရှိပြီးသားပစ္စည်းတွေကိုလည်းပို့ပြီးတော့တွန်းတွန်းကျကျသုံးရပါမယ်ဥပမာလက်ကင်ဖုန်းတွေဆိုတော့ဟန်ဖုန်းတွေအစ်စ်ပေါ်တိုင်းဝယ်မယ်ဝယ်မယ်ဆိုလို့ရှိရင်ဖုန်းတွေကိုစွန့်ပြရတာတွေကပုံလာမှာဖြစ်ပါတယ်အဲ့တော့ပြက်တည်အထိသုံးနိုင်တဲ့မြတ်သုံးဖို့လိုပါတယ်နောက်တစ်ချက်ကလည်းပြန်လဲပြီးတော့အသုံးပြုရမယ်နောက်တစ်ခုကလည်းမြေဆွေးတွေပဲဖြစ်သွားနိုင်အောင်လုပ်တယ်မိဘမှာဆိုလို့ရှိရင်စားထားတဲ့အစားတွေနဲ့မိဘကဟင်းသီးရွက်တွေလှိချွတ်တဲ့ဟာတွေကိုတတ်တတ်ခွဲထားရင်ရပါတယ်အစိမ်းရောင်အော်အမိုင်များလို့ခေါ်ပါတယ်ဒါတွေကမြေဆွေးလုပ်လို့ရပါတယ်အခုကယ်လီဖိုးနီးယားတို့တက်ဆစ်တို့တခြားပြည်နယ်တွေများတော့မှာမြေဆွေးလုပ်ပါတယ်အဲ့ဒါတွေကိုတသက်ထားပြီးတော့လွယ်လဲလွယ်ပါတယ်အိုးတစ်ခုထဲမှာထည့်ပြီးတော့ခဏထားလိုက်လို့ရှိရင်ဒီဖက်တို့ခြောက်သွားမယ်ခြောက်သွားပြီးတော့အိမ်ရနေပြီးတော့ပြက်ကွဲသွားပြီးလို့ရှိရင်မြေဆွေးဖြစ်နိုင်ပါတယ်အဓိကကတော့လူတွေအနေနဲ့ပါဝင်ပြီးတော့ဆောင်ရွက်မှတာအမိုင်ကိစ္စကအောင်မြင်မယ်အစိုးရတခုတည်းကိုအခုနေလို့မရဘူးနောက်ပြီးတော့အစိုးရကတင်းသွားပြီးနောက်ဆွန့်ပြစ်တဲ့ခါမှာဆွန့်ပြစ်ကံကြီးတွေလည်းခုဆွန့်ပြစ်ဆွန့်ပြစ်မီးလည်းရှုပ်ပြီးရှုပ်ပြီးဘာပဲဖြစ်ဖြစ်အားလုံးကတဘာဝပတ်ဝန်းကျင်နဲ့လူတွေရဲ့ဆက်ဆက်တကျတဲ့ကြောင့်လူတွေမှာပြန်ပြီးတော့ဩဇာတက်ရောက်မှုတွေရှိတယ်ဆိုတာသိလို့ရှိရင်လူတွေတက်တက်ကြွကြွပါဝင်မှလည်းတရားရောကြမယ်ဖြစ်ပါတယ
်ဆိုတော့အမိုက်တွေကိုစနစ်တကျဆွန့်ပြစ်နိုင်မှုအတွက်နော်ပညာပေးလုပ်တဲ့ခါမှာဘယ်လိုလုပ်လို့ရှိပါလဲ
ပညာပေးတဲ့ခါမှာပထမဆုံးကတော့အမိုက်တွေကိုစနစ်တကျမဆွန့်ပြစ်ရဘူးဆိုတဲ့တရားဥပဒေကိုပညာပေးရပါတယ်။အဲတရားဥပဒေကိုသိရှိနိုင်အောင်လုပ်ရပါတယ်။အမိုက်တွေကိုကင်တွဲတဲ့ဌာနတွေကနေသူတို့ရဲ့ website တွေပေါ်မှာပညာပေးတွေကိုထားထားပါတယ်။လူတွေကကွန်ပျူတာပေါ်တက်ပြီးကြည့်လို့ရပါတယ်။လက်ကမ်းစာဆောင်လိုဟာမျိုးတွေလည်းဝေပါတယ်။နောက်ပြီးတော့ဘယ်နေ့ဘယ်နေ့မှလာပြီးတော့အမိုက်တွေသိမ်းမယ်ဆိုလို့မြင်သာအောင်ဘာတွေသိမ်းလို့ရတယ်ဆိုတဲ့ဟာကိုလည်းစာအဖြစ်ပေးပါတယ်။အခုဆိုလို့ရှိရင်ဒီလက်ကင်ဖုန်း handphone တွေမှာဆိုလို့ရှိရင် computer software နဲ့ program ရေးထားပါတယ်။အဲ့ program တွေမှာပါရှိတယ်လဲဆိုလို့ရှိရင်ဘယ်နေ့မှအမိုက်လာသိမ့်မယ်။ဘာအမိုက်တွေယူမယ်စတဲ့ပညာပေးတွေကိုလုပ်ပါတယ်။ page နဲ့ message ကတော့အမိုက်တွေပြတဲ့ခါမှာအနေရရှိတဲ့အမိုက်တွေကယူအမိုက်တွေမှာပါနိုင်တယ်။အဲ့အနေရရှိတဲ့အမိုက်တွေကဘယ်လိုလဲ။အဲ့ဟာတွေကိုဘယ်လိုပြစ်မလဲ။ကောင်းအောင်မပြစ်လို့ရှိရင်အမိုက်သိမ်းတဲ့လူရဲ့အစာဒုက္ခဖြစ်ရောက်မယ်။ဒီနောက်ပြီးတော့ကလေးတွေတလိမ့်ဆန်တွေအကုန်ရောက်မယ်။ဘာလို့လဲဆိုတော့ဗမာပြည်မှာ chemical တွေလည်းဝင်လာလိုက်တယ်အများကြီးပဲ။သုံးနာရီလည်းအများကြီးပဲအဲ့ဒါတွေကကြက်သက်စီရအစာအကုန်ပေါ့ရောက်လာတာဆိုတော့အဲ့ဒါတွေကဒီ household hazardous waste ကရိုးရိုး waste နဲ့ပေါင်းသွားရင်ရိုးရိုး waste လည်း hazardous waste ဖြစ်သွားတာပဲလေ
engineer ဒေါ် AAG ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်
တောက်ခင်မျိုးတက်ရဲ့သိပ္ပံနဲ့ဤပညာအစည်းအဝေးကိုတောက်ကြနေညပိုင်းမှာအစ်စ်နားဆင်နိုင်တယ်လို့အခုလို့စနေမနက်ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါလေရှင
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှိမြတ်ခင်ဗျာ။ American ပြည်တော်စုရဲ့နိုင်ငံတကာဖွံ့ဖြိုးရေး Agency USAID ဟာအာဖဂန်နစ္စတန်နိုင်ငံရေနဲ့စွန့်ရင်ဝန်ကြီးဌာနနဲ့ပူးတွဲပြီးတော့နှစ်ရက်ကြာစွန့်ရင်ဆိုင်ရာစီးပွားရေးအခွင့်အလမ်းညီလာခံတရက်ကိုများမကြာသေးခင်ကပဲဒူဘိုင်းမှာကမကထပြုလုပ်ပြီးတော့ကျင်းပခဲ့ပါတယ်။စွန့်ရင်ကဏ္ဍမှာလှုပ်ဆောင်နေကြတဲ့အရှေ့အလယ်ပိုင်းအာရှတိုက်အလယ်ပိုင်းတူရကီဥရောပနဲ့အမေရိကန်မြောက်ပိုင်းကကွန်မြူနီတီတွေနဲ့အတူအာဖဂန်နစ္စတန်နိုင်ငံနဲ့နိုင်ငံတကာငွေကြေးဆိုင်ရာအဖွဲ့အစည်းတွေကတာဝန်ရှိသူတွေအာဖဂန်အစိုးရဝန်ကြီးဌာနတွေအရတ်ဆိုဝါမြပြည်တော်စုနဲ့အမေရိကန်ပြည်တော်စုအစိုးရတာဝန်ရှိသူတွေတက်ရောက်ခဲ့ကြပါတယ်။နှစ်ရက်ကြာစွန့်ရင်ညီလာခံဟာအာဖဂန်နစ္စတန်နိုင်ငံရဲ့စွန့်ရင်ဆိုင်ရာကဏ္ဍမှာနေအောင်ကြီးစွန့်ရင်လေအားဇီဝလောင်စာမြေတွင်းကအပူစွမ်းအားနဲ့ရေအားစီမံကိန်းအစရှိတာတွေမှာပြပရင်းနှီးမြှုပ်နှံမှုနဲ့ဖက်ဆက်လှုပ်ဆောင်နိုင်တဲ့အခွင့်အလမ်းတွေမြင့်တင်ပေးဖို့ရည်ရွယ်သလိုပြည်တွင်းနိုင်ငံတကာရင်းနှီးမြှုပ်နှံသူတွေနဲ့ ငွေကြေးဆိုင်ရာအဖွဲ့အစည်းတွေကြားအသွင်တူရာစီးပွားရေးတစ်ခုနဲ့တစ်ခုဆက်ဆက်ပေးနိုင်ဖို့အတွက်စီစဉ်ပေးတာဖြစ်ပါတယ်။ညီလာခံအတွင်းအာဖဂန်နစ္စတန်နိုင်ငံမှာပထမဦးဆုံးဈေးပြိုင်လီလန်စနစ်နဲ့ပြုလုပ်မဲ့30မီဂါဝတ်ကန်ဒါဟာပုဂ္ဂလိကနေရောင်ခြည်စွမ်းအင်သုံးလျက်စစ်ထုတ်လုပ်မှုစီမံကိန်းနဲ့အာဖဂန်နစ္စတန်နိုင်ငံအတွင်းစွမ်းအင်စီမံကိန်းတွေရဲ့ငွေကြေးမတည်မှုဆိုင်ရာသတင်းအချက်အလက်တွေကိုဆွေးနွေးတဲ့အစီအစဉ်အာဖဂန်နစ္စတန်နိုင်ငံအတွင်းကစွမ်းအင်ကဏ္ဍယင်းနှိမ့်ညံ့မှုတွေမှာနိုင်ငံတကာကပေးကမ်းလှူဒန်းသူတွေရဲ့ရှုမြင်ပုံတွေနဲ့စွမ်းအင်ဝန်ဆောင်မှုပြသတဲ့အစီအစဉ်စတာတွေကိုထည့်သွင်းထားပါတယ်။အများနည်းသူစွမ်းအင်ကဏ္ဍပြိုင်ဆိုင်မှုမှာပုံမကောင်းမအောင်အာဖဂန်နစ္စတန်နိုင်ငံအနေနဲ့အောင်အောင်မြင်မြင်ပူးပေါင်းဆောင်ရွက်တဲ့နည်းလမ်းကိုအားပေးဖို့နိုင်ငံတကာနဲ့ပြည်ရင်းစီးပွားရေးလုပ်ငန်းတွေမဟာဗျူဟာကြကြပူးပေါင်းလှုပ်ဆောင်ပြီးတော့နိုင်ငံအတွင်းစွမ်းအင်ဆိုင်ရာနည်းပညာတွေမြင့်တင်ပေးနိုင်ဖို့ကိုကျွန်ုပ်တို့အနေနဲ့လိုလားပါတယ်လို့အာဖဂန်နစ္စတန်နိုင်ငံရေနဲ့စွမ်းအင်ဝန်ကြီးအလီအာမက်အော့စမာနီကပြောပါတယ်။အမေရိကန်အစိုးရအနေနဲ့ USAID ကတဆင့်အာဖဂန်နစ္စတန်နိုင်ငံမှာဖြစ်နိုင်ခြေရှိတဲ့ပြန်လည်အသုံးပြုလို့ရတဲ့စွမ်းအင်ကဏ္ဍလှုပ်ဆောင်နိုင်အောင်အကူအညီပေးဖို့တန်ဋိဌာန်ချထားပြီးစွမ်းအင်ထုတ်လုပ်ရေးကဏ္ဍမှာအာဖဂန်နဲ့နိုင်ငံတကာကစီးပွားဖက်တီအနေနဲ့ကနဦးပူးပေါင်းဆောင်ရွက်နိုင်ခွင့်အခွင့်အလမ်းတွေကိုဒီညီလာခံကနေပံ့ပိုးပေးပါတယ်လို့အမေရိကန်တန်အမတ်ကြီး P. Michael McKinley ကပြောပါတယ်။ပြန်လည်အသုံးချလို့ရတဲ့စွမ်းအင်နည်းပညာဟာဆင်းရဲနွမ်းမမှုကိုတက်တာစေနိုင်တဲ့အလွန်အားကောင်းတဲ့လက်နက်တစ်ခုဖြစ်တယ်လို့ကျေးလက်ဒေတာတွေရဲ့ဖွံ့ဖြိုးရေးကိုတိုးပွားလာစေပြီးပုဂ္ဂလိကကဏ္ဍဖွံ့ဖြိုးတိုးတက်မှုထိန်းထားနိုင်အောင်အားပေးရရောက်စေပါတယ်လို့တန်အမတ်ကြီးကပြောသွားကြောင်းပါခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြကြတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။စနေမနေ့ဖက်အစည်းအဝေးဆုံးသတ်ခင်မှာသတင်းအထင်ချုပ်ကိုမန္တတာချန်ကကြေညာပေးပါဦးမယ်ရှင်။
ဆီးရီးယားနိုင်ငံအလက်ပိုမြို့ရှေ့ပိုင်းကရာနဲ့ချီတဲ့ဖြာနာဒဏ်ရာသူတွေကိုချက်ချင်းကယ်ဆယ်နေရပြောင်းရွှေ့တာတွေလုပ်ပေးဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းသိဆုံးဒဏ်ရာရခဲ့ကြတဲ့ရာပေါင်းများစွာသောအရက်သားတွေထဲမှာ၃ပုံ၃ပုံလောက်ကကလေးတွေဖြစ်ကြတယ်လို့ WHO အဖွဲ့ကြီးကခန့်မှန်းထားပါတယ်။တိုင်းတာလို့မရနိုင်လောက်တဲ့အခြေအနေမျိုးရောက်နေတယ်လို့လည်း WHO ရဲ့လူသားချင်းစာနာမှုအရေးပေါ်ကူညီရေးအဖွဲ့ညွှန်ကြားရေးမှူးကပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကသူ့ကိုယ်သူနာဇီခေါင်းဆောင်ဟစ်တလာနဲ့ခိုင်နိုင်ပြောဆိုတဲ့မှတ်ချက်တွေဟာစိုးရိမ်စရာကောင်းပြီးလူခုန်တိုက်ခါအတွက်အဓိကစံတမိုးတွေဖြစ်အမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံတို့အရင်တုန်းကလက်ခံထားခဲ့တာတွေကနေတိတိတသားလွဲချော်နေတယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။ပြည်ထနာကိုဆော့ဆော့စီစီအဆုံးသတ်တဲ့ဖြစ်ရှင်းနည်းတစ်ခုဖြစ်မွေးရဆေးဝါးသုံးဆွဲသူတွေနဲ့ရာဇဝတ်မှုကျူးလွန်သူ၃သန်းလောက်ကိုတပ်ပစ်ဖို့ဝင်မလေးဘူးလို့ဖိလစ်ပိုင်သမ္မတဒူတာတေးကပြောဆိုခဲ့တာဖြစ်ပါတယ်။စကလုံးတွေဟာအထူးသဖြင့်နိုင်ငံခေါင်းဆောင်တွေပြောခဲ့တဲ့အခါမျိုးမှာအဓိပ္ပာယ်ရှိတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနလက်ထောက်ပြောခွင့်ရပုဂ္ဂိုလ်မတ်တိုနာကပြောဆိုခဲ့ပြီးဖိလစ်ပိုင်နိုင်ငံမှာဥပဒေမဲ့တပ်ဖြတ်မှုတွေကျူးလွန်နေတဲ့သတင်းတွေအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့နက်နက်ရှန်ရှန်စိုးရိမ်မိကြောင်းလဲတောက်ကြနေကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံသုံးရွှေငွေကိုအောက်တိုဘာလ၁ရက်ဒီကနေ့ကစပြီးတော့ကမ္ဘာသုံးရန်ငွေကြွေးအဖြစ်နဲ့စတင်သတ်မှတ်လိုက်ပြီးဖြစ်ပါတယ်ရှင်။
စနေနေ့မနေ့ဖက်နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမနေ့တာချန်ကြေညာပေးသွားတာပါဒီမနေ့ရဲ့အစီအစဉ်ထုတ်လုပ်ရမှုတွေကနန်းထွေးရီနဲ့မတ်အင်ဂျင်နိုင်တို့ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့အေဒန်ဦးတကူဖြစ်ပါတယ်ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ7 kHz 10683လိုင်းဒိုမီတာ19 kHz 15115လိုင်းဒိုမီတာ40 kHz 9335တို့ကနေတန်လွှင့်ပေးသွားမှာပါသောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.